Welcome to the Voice of America in Burmese.
Mingala nya cha ma taw tan shin mya shin. American pi taung su myo raw Washington DC ga ne VOA Myanmar bai season ye 2023 khune February 24 ye Boud thu ne nya phe 920 nai di season rue sa tin thau lwe pin ne ma bi. Line to meter 1925 30 ne line la meter 190 a pyin VOA ye Facebook sa myana ne internet sa myana ma le da ye phan yu na sin nai ma de. ကျမနင်္ဂလာပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကုလလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အစီအစဉ်တာဝန်ရှိသူတွေဆွေးနွေးပွဲဒီကနေ့မှာလဲမြမအရေးထက်တွင်ဆွေးနွေးခဲ့ကြပါတယ
် And the council's special emergency sessions most recently in Burma quickly focus attention on unfolding crises and ensure that those who are voiceless have a place to be heard
American နိုင်ငံခြားရေးဝန်ကြီး Anthony Blinken ပြောတော်လာပါနောက်ပိုင်းမှာပြည်ဆောင်ကြားမှာပါထပ်ပြီးတော့ကြားမယ်တည်င်းပေးပို့ချက်တွေထဲမှာတော့စစ်အုပ်ချုပ်ရေးကောင်စီကအစားထိုးခန့်အပ်တဲ့ရပ်ကွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုပြည်သူတွေဆန့်ကျင်နေတဲ့ကြတဲ့တည်င်းရှမ်းပြည်နယ်မူဆဲမြို့မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တဲ့တည်င်းတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန္ဒရဲ့မြမအရေးတုံ့တက်ချက်နဲ့အားကစားခံတာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အဲ့လိုတည်င်းဆောင်မာတွေမတိုင်ခင်မျက်ထိတ်တမ်းရောက်တည်င်းတွေကိုကိုကြည်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးဖို့စစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်ယုံတွေရှိမှဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့ကြပါတယ
်။ထ
ိုင်းနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်တပ်ကိုအာမပေးသင့်တော့ဘူးလို့ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းသူတူက Riders သတင်းဌာနကိုပြောပါတယ်
ကျွန်တော်တို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးကကျွန်တော်တို့နိုင်ငံကမတက်မတ်ထားတဲ့စစ်ကောင်စီကဖျက်ထားတဲ့ဝနမောင်တွေကတကယ်ကြောဒီထိုင်းနိုင်ငံကိုသွားရောက်ပြီးအင်ဒိုနီးရှားတန်မတ်တွေတိုင်းနီးရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့တွေ့ဆုံသွားရှိရပါတော့။ဒါမျိုးထားတဲ့ထိုင်းနိုင်ငံအနေနဲ့ဒါမျိုးလည်းလက်ခံအားပေးမလို့တင်ပါဘူး။သူ့အနေနဲ့လည်းစစ်တပ်ကိုအားပေးတာမလို့တင်တော့ပါဘူးဆိုတော့ဒီမှာတို့ကထိုင်းနိုင်ငံရှိမှာမြန်မာကျောင်းသားတွေနဲ့လာရောက်ပေါ်ထွက်နေတာပဲဖြစ်ပါတ
ယ်။ထိုင်းနိုင်ငံရှိဆန္ဒပြသူတွေဟာမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါစစ်အာဏာသိမ်းမှုကိုမထောက်ခံပါနဲ့မြန်မာနိုင်ငံတရားမျှတမှုရရှိရေးလိုအဓိပ္ပာယ်ရမယ်ထိုင်းအင်္ဂလိပ်နှစ်ဘာသာနဲ့ရေးထားတဲ့ကတ်ပြားတွေကိုဂိုင်ပြီးဆန္ဒပြတောင်းဆိုကြပါတယ်အင်ဒိုနီးရှားတန်ယုံရှိဆန္ဒပြသူတွေထဲမှာတော့ရွေးကောက်ပွဲပြန်လုပ်ဖို့မလိုဘူးမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတမ်းတွေကိုဂိုင်ပြီးဆန္ဒပြကြသူတွေလည်းပါဝင်ပါတယ်ဒီကနေ့ရန်ကုန်မြို့မှာဒိုင်းသားလူမျိုးပေါင်းစုံစုဝေးပြီးတော့ထပ်ပြီးဆန္ဒပြခဲ့ကြပါတယ်ဒိုင်းရင်သားတွေအနေနဲ့ဆီယနာရှင်စန့်ကျင်ရေးတိုက်ပွဲဝင်လာတာ290ကျော်ခဲ့ပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ဒိုင်းရင်သူတူဦးကပြောပါတယ
်အခုမှတိုက်ခဲ့တာမဟုတ်ဘူးဘလောက်ကြီးရှင်းကြအောင်မလဲဆိုလို့ရှိရင်ကျမတို့တို့ရဲ့လူမျိုးစုတွေအတွက်အရေးကြီးတဲ့ဒီနိုင်ငံအတွက်အရေးကြီးတဲ့ဖက်ဒရယ်မူဝါဒတွေမရမချင်းဒိုင်းရင်သားတွေရဲ့ခုနပြောရေးဆိုခွင့်နဲ့ဒိုင်းရင်သားတွေရဲ့ကိုယ်ပိုင်မူဟန်နဲ့ပေါ်ထွက်ဖို့မရသေးတဲ့ကကျမတို့ကဆက်လိုက်ရမှာဖြစ်တယ်လို့ထင်ပါတယ
်ဒီကြေရပိုင်းတွေကဆန္ဒပြပွဲတွေအတွင်းပြစ်ခတ်နေနေတာတွေဖမ်းဆီးတာတွေရှိခဲ့တဲ့နေပြည်တော်မှာထောင်နဲ့ချီတဲ့လူတွေဒီကနေ့ဆန္ဒပြခဲ့ကြပြီးနှိမ်နှင်းဖမ်းဆီးတဲ့သတင်းတွေတော့မရပါဘူးမန္တလေးအုံချောအရက်ကဆန္ဒပြပွဲမှာတော့ချီတဲ့သူတွေရဲ့ရှေ့ဆုံးမှာစင်ခွနကောင်ကိုစီးထားသူတွေပါဝင်ခဲ့ပါတယ်ဒီကြေရပိုင်းတွေကပြစ်ခတ်ပြုခွဲတာကြောင့်လူသေဆုံးခဲ့တဲ့မန္တလေးမြို့မှာဒီကနေ့ရဲတွေကပိတ်ဆို့တားဆီးတာမျိုးရှိခဲ့ပေမဲ့လည်းရုံးရင်းဆက်ခတ်ဖြစ်တဲ့တရင်မျိုးတော့မရပါဘူး။ဒီကြေနှစ်ရက်အတွင်းဆန္ဒပြသူအများပြားပါဝင်ခဲ့တဲ့တနင်္သာရီတိုင်းဒဝဲမျိုးကဒီကနေ့ဆန္ဒပြပွဲမှာလည်းလူအများအပြားပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီကတတိပေးပြောဆိုထားပြီးစစ်တပ်နဲ့ရဲအင်အားအများပြားကိုခြားထားတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတောင်းဆိုခွဲတွေသတင်းသုံးပတ်ကျော်ရှိလာနေပြီဖြစ်ပါတယ်။မြန်မာစစ်ကောင်စီကခံထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရကအတည်ပြုပြောဆိုပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရဌာနီးဆန်ဂရက်ကအွန်လိုင်းကနေသတင်းတော့တွေကိုအတည်ပြုခဲ့တာဖြစ်ပြီးတခြားအသေးစိတ်တွေကိုမပြောပါဘူး။ဒါဟာဖြင့်စစ်ကောင်စီအဖွဲ့ဝင်တဦးနဲ့ပြည်ပအစိုးရတာဝန်ရှိသူတဦးကြားပထမဆုံးအကြိမ်လူသီးရှင်ကြားမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးတာပဲဖြစ်ပါတယ်။ဆရာနာဒိန်းနာနဲ့ပတ်သက်ပြီးတန်ငင်းတမန်ငင်းပြောဆိုဆွေးနွေးဖို့အတွက်ဦးဝနမောင်လင်းထိုင်းနိုင်ငံမှာဒီကနေ့ရောက်နေတဲ့အကြောင်းထိုင်းအစိုးရသတင်းရင်းမြစ်တစ်ခုက Riders သတင်းဌာနကိုအစောပိုင်းမှာပြောခဲ့ပါတယ်။ ဆီယနာဒီမီနောက်ပိုင်းအဖြစ်တစ်ခုရှာဖို့အခြေတော်ရှာနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးကြိုးပမ်းတဲ့အနေနဲ့ဆွေးနွေးပွဲတွေလုပ်ဖို့ဥနာမောင်နဲ့ထိုင်းကိုလာတာလို့ထိုင်းအစိုးရသတင်းရင်းမြစ်တစ်ခုကပြောပါတယ်။အာနာဒင်းဖြုတ်ချခံထားရတဲ့မြန်မာအစိုးရအာနာဒင်းစစ်တပ်တို့နဲ့အပြင်းထန်အားစိုက်ပြီးတော့ဆက်သွယ်ပြောဆိုနေတယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောတဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမန်ဆူရီဟာမြန်မာနိုင်ငံကိုလာမယ်လို့အစောပိုင်းကသတင်းထွက်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့နိုင်ငံသားဌာနပြောခွင့်ရချူကူဖိုင်ဇာရှာကဝန်ကြီးမန်ဆူရီမသွားပြတော့ဘူးလို့ပြောပါတယ
်။ Minister for Foreign Affairs of the Republic of Indonesia let open an option
မြန်မာနိုင်ငံကချင်းတွေကိုထည့်သွင်းစဉ်းစားပြီးဒေသဆိုင်ရာအဆင့်နဲ့အာဆီယံမှာအပြေရှားရေးလှုပ်ဆောင်မှုအင်ဒိုနီးရှားနိုင်ငံသားဝန်ကြီးအနေနဲ့နေပြည်တော်တွားရောက်ရေးကိုလမ်းဖွင့်ထားခဲ့ပါတယ်။လက်ရှိမှာပြတ်ထွန်းမှုတွေကိုထည့်သွင်းစဉ်းစားသလိုတခြားအာဆီယံနိုင်ငံတို့နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့အခုချိန်ဟာမြန်မာနိုင်ငံကိုတွားဖို့တင့်လျော်တဲ့အချိန်မဟုတ်သေးဘူးလို့သတ်မှတ်ခဲ့ပါတယ်ဆိုပြီးပြောခွင့်ရဖိုင်ဇာရှားကအွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးမှုတွေဇက်တိုက်လို့ရှိနေတဲ့အတွက်နိုင်ငံရေးအကျဉ်းသားအစီအတွေ့ပိုများလာမှာကိုလူ့ခွင့်ရေးအဖွဲ့တွေနဲ့ကြွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။အင်ကာနေတီဆိုရင်တန်ဃာတော်တွေ၊စာရေးဆရာတွေ၊တက်ကြွလှူရှားသူတွေ၊နိုင်ငံရေးသမားတွေအပါအဝင်ဖမ်းဆီးခံထားရသူပေါင်း900ကျော်ပြီလို့နိုင်ငံရေးအကျဉ်းသားများကကုညီဆောက်ရှောက်ရေးအဖွဲ့ AAPB ကပြောပါတယ်။နောက်ထပ်နိုင်ငံရေးအကျဉ်းသားတွေတိုးလာတာကိုတောင်မကနိုင်ငံရေးအကျဉ်းသားဟောင်းတွေကိုပြစ်မှတ်ထားလာတာကိုပါတွေ့နေရပါတယ်လို့နယူးယောက်ခြေဆိုင်လူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကမြန်မာသူတေတီမန်နီမောင်က AB သတင်းဌာနကိုပြောပါတယ်ဖန်ခံထားရသူတွေအနေနဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရသလိုသူတို့ကိုဘယ်မှာထိန်းသိမ်းထားရဲဆိုတာလည်းမသိရပါဘူးမြန်မာနိုင်ငံအခြေအနေပေါ်စိုးရိမ်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ထပ်ပြီးပြောပါတယ
် We'll speak out for universal values when atrocities are committed in Xinjiang or when fundamental freedoms are
undermined. ရှင်ကျန်းဒီတော့မှာရစတဲ့လူရပ်ပြီးကျူးလွန်ရင်မဖြစ်ဖြစ်အောင်ကောင်းမှာအခြေခံအခွင့်အရေးတွေချိမ့်ချောက်ခံရရင်မဖြစ်ဖြစ်ကဘာလုံးဆိုင်ရာစံတန်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပွန့်ပွန့်လင်းလင်းပြောဆိုမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးရုပ်ရော်ကျဆင်းသွားတဲ့အပေါ်ကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ဦးလက်သမဂ္ဂလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြောင်းဝင်မဲ့ကြောင်းဝါရှင်တန်မြို့တော်ကနေဗီဒီယိုဆက်သွယ်ရေးကနေတစ်ဆင့်ဒီကနေ့ပြောကြားချိန်တွင်ဝန်ကြီးဘလင်ကန်ကမြန်မာအရေးကိုလည်းထည့်သွင်းပြောဆိုသွားတာပါလူ့အခွင့်အရေးကောင်စီရဲ့2022ကနေ2024ခုနှစ်တည်တံ့အတွက်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ဖို့အမေရိကန်ပြည်ထောင်စုကဝင်ရောက်ရွေးချယ်ခံမဲ့အကြောင်းကျွန်တော်ဝမ်းမြောက်စွာကြေညာပါရယ်ဒီကောင်စီမှာအဖွဲ့ဝင်နိုင်ငံတစ်ခုပြန်ဖြစ်လာရေးကျွန်တော်တို့ရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကထောက်ခံကြဖို့ကျွန်တော်တို့ပန်ကြားပါရယ်လို့ဝန်ကြီးဘလင်ကန်ကပြောပါရယ်သမ္မတဒေါ်နယ်ထရမ့်လက်ထက်လွန်ခဲ့တဲ့3နှစ်မှာလူ့အခွင့်အရေးကောင်စီကနေအမေရိကန်ကနှုတ်ထွက်ခဲ့တာပါရုရှားတိုက်ခိုက်ခံဆောင်အယ်လစီနော်ဗယ်နီကိုအကျဉ်းချထားတာနဲ့ရှင်ကျန်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်ဒီအစိုးရရဲ့ပြုမှုပုံတွေနဲ့ပတ်သက်ပြီးတော့လေဝန်ကြီးဘလင်ကန်ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9565တုံညလိုင်းဒိုမီတာ25ကီလိုဟတ်11800တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗိုလ်ထူးနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်မလေးရှားမှာဖန်စီချိန်သိမ်းထားတဲ့မြန်မာတွေကိုနေရပြန်ပို့တာဟာသူတို့အတွက်အန္တရာယ်ကြီးတယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ကန့်ကွက်လိုက်ပါတယ်မလေးရှားခြေဆိုင် Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကမလေးရှားအစိုးရအနေနဲ့တရားရုံးချုပ်ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးဘာကြောင့်အခုလိုမြန်မာနိုင်ငံကထိမ့်သိမ်းကန်တထောင်ကျော်ကိုပြန်ပို့ဖို့ဆုံးဖြတ်ခဲ့တာအတွက်ရှင်းပြပေးဖို့တောင်းဆိုလိုက်ပါတယ်မြန်မာတထောင်ကျော်ကိုအခုလိုနေရပြန်ပို့တဲ့ကိစ္စဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့မလေးရှားခြေဆိုင်တီလူ့ခွင့်ရေးအဖွဲ့ကြီးရဲ့အမှုဆောင်ဒါရိုက်တာကက်ထရီနာဂျူရင်မာလီယာမူးကဝေဖန်လိုက်ပါတယ
် The organizations again condemn the deportation by the Malaysian authoritiesof the 1086 people
မလေးရှားဆိုရကအရင်တရားရုံးအမိန့်ကိုဆန့်ကျင်ပြီးလူပေါင်း1086ဦးကိုမနေ့ February 23ရက်ကပြန်ပို့ခဲ့တာအတွက်လူ့ခွင့်ရေးအဖွဲ့တွေအနေနဲ့ထပ်ပြီးကန့်ကွက်ရှုတ်ချလိုက်ပါတယ်မနေ့ကပြန်ပို့တဲ့ဆုံးဖြတ်ချက်ကသူ့နိုင်ငံပြန်ရောက်ရင်အဖြစ်ချခံနိုင်တဲ့ဒုက္ခတွေမျိုးပြန်မပေါ်ရင်နိုင်ငံတကာထုံနှံစင်လာဥပဒေတွေကိုချိုးဖောက်လိုက်တာအပြင်လိုက်နာဖို့တာဝန်ရှိတဲ့ကလေးသူငယ်ဆိုင်ရာအခွင့်အရေး CRC နဲ့အမျိုးသမီးတွေပေါ်ဆန့်ကျင်ခွဲခြားမှုမရှိရေးနိုင်ငံတကာသဘောတူစာချုပ် CEDAW C.O တို့ကဆန့်ကျင်လိုက်ရရောက်နိုင်တယ်လို့ပြောသွားတာပါခင်ဗျာ ထိုင်းနိုင်ငံအတွင်းထယ်ချုပ်လုပ်ငန်းတွေကလူသမားတွေလက်စာအပြည့်မရခဲ့တဲ့ပြဿနာဖြစ်လာပြီးတဲ့နောက်အခုတော့သူတို့ရသင့်တဲ့လက်စာငွေအပြည့်အဝကိုပြန်လည်ခန်းစားခွင့်ရခဲ့ကြပါပြီ Universal Studios ဖျော်ဖြေလုပ်ငန်းအနေနဲ့အထယ်ချုပ်လုပ်ငန်းခွင်ကလက်စာအပြည့်အဝမရခဲ့တဲ့မြန်မာလူသမားတွေအတွက်အမေရိကန်ဒေါ်လာ2000ပေးချေဖို့သဘောတူလိုက်တာဖြစ်ပါတယ်နာမည်ကြီးသတင်းမီဒီယာကုမ္ပဏီ NBC Universal ကပိုင်တဲ့ဒီ Universal Studios ကနေအခုလိုသဘောတူချက်ထွက်လာတာကတခြားကဘာမှာနာမည်ကြီးတစ်စိတ်အဝတ်စားထုတ်လုပ်တဲ့လုပ်ငန်း3ခုအနေနဲ့အရင်လက်စာနင်းနာခဲ့ရသူတွေအတွက်အမေရိကန်ဒေါ်လာ13,6500နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 3.5 သန်းအယောပေးဖို့သဘောတူခဲ့ပြီးမှဖြစ်လာတာပါ NBC Universal Company ပြောခွင့်ရမျိုးသမီးကဒီကိစ္စကိုသူတို့အရန်ကိုအလင်းနဲ့ထားပါတယ်အခုလိုလူသမားတွေနင်းနာခဲ့ရတာကသူတို့အဓိကထားတဲ့တန်ဖိုးတွေနဲ့ဆန့်ကျင်နေလို့ပါလို့ပြောခဲ့ပါတယ် Writers သတင်းဌာနရဲ့Thomson Reuters Foundation အနေနဲ့2019ခုနှစ်စက်တင်ဘာလတည်းကဒီကိစ္စစုံစမ်းစစ်ဆေးခဲ့ရမှာမဲဆောက်ကစက်ရုံများစွာမှလုပ်နေတဲ့မြန်မာထယ်ချုပ်လူသားဒါဇင်တွေနဲ့ချီပြီးတစ်နှစ်အနည်းဆုံးသတ်မှတ်ဝငွေဒေါ်လာ 10.3 နှစ်နဲ့ညီမျှတဲ့ဘတ်ငွေ310အောက်သာရရှိခဲ့တာကိုတွေ့ခဲ့ပါတယ်ခင်ဗျမြန်မာနိုင်ငံမှာဆက်ရနာတင်ပြီးဘဏ်ကနေငွေထုတ်ဖို့ခက်ခဲကြုံနေရချိန်မှာတက်မတော်ပိုင်မြဝတီဘဏ်မှာတော့ရန်ကုန်ကလူတွေမနဲ့စောကြီးအလောတကြီးငွေထုတ်ဖို့တန်းစီခဲ့ကြပါတယ်မြဝတီဘဏ်အနေနဲ့နေ့စဉ်ငွေထုတ်ယူနိုင်မှုပမာဏပေါ်ကန့်သက်ချက်တစ်ခုထုတ်ပြန်ပြီးမှမြန်မာနိုင်ငံရဲ့ငွေကြေးပြတ်တောက်မှုတွေဖြစ်လာနေတယ်လို့ကောလာဟလတွေလည်းထွက်လာနေတာပါလီလာဖာရိုင်လာတရက်နေ့ကယသအစိုးရကိုတက်မတော်ကဖယ်ရှားပြီးတဲ့နောက်စစ်တပ်ပိုင်စီဝါရေးလုပ်ငန်းတွေပေါ်သပိတ်မှောက်ကြဖို့ဖိအားတွေများလာနေခြင်းလည်းဖြစ်ပါတယ်ဆီယနာသိမ်းမှုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေမှာဘဏ်ဝန်ထမ်းတွေပါဝင်ဝန်ထမ်းတွေအနေနဲ့အလုံးမစင်းကြဖို့တိုက်တွန်းနေကြပါတယ်ဆန္ဒပြမှုတွေနဲ့ CDM ခေါ်ဝန်ထမ်းတွေအလုံးမစင်းဆန္ဒပြမှုတွေကြောင့်စစ်တပ်နဲ့စစ်တပ်နေဆက်သူစီဝါရေးသမားကြီးတွေအဓိကလှမ်းမိုးထားတဲ့ဘဏ်ကဏ္ဍမှာအကြီးအကျယ်အခက်ကြုံနေရပါတယ်။ဘဏ်တွေကလည်းငွေသားထုတ်ဖို့လိုအပ်နေသူတွေအတွက်သတင်းချက်လက်ရှင်းရှင်းလင်းလင်းမထုတ်ပြန်ထားတာကြောင့်အခြေအနေဝေဝါးနေချိန်မှာမြန်မာစီဝါရေးသမားတူကလည်းမြောက်ဝတီဘဏ်မှာအထံငွေအမေရိကန်ဒေါ်လာပမာဏ4500ခန့်အတွက်နေ့စဉ်လာထုတ်နေရတယ်လို့မနေ့က AFP ကိုပြောခဲ့ပါတယ်။စီဝါရေးချက်ချဖြစ်တဲ့ရန်ကုန်မှာပုဂ္ဂလိကဘဏ်အများစုပိတ်ထားပြီးအစိုးရဘဏ်တွေတပိုင်းတစဖွင့်ထားရပါတယ် ATM ငွေထုတ်ဆက်မှာလည်းအရှိကြီးတန်းစီရပြီးငွေထုတ်ရခက်ခဲလာနေပါတယ်စင်ကာပူမြို့သမီးတူကမြန်မာနိုင်ငံကအိမ်ပေါ်တူကိုလူမဆန်စွာတတ်မိခဲ့တယ်လို့ဝန်ခံလိုက်ပါတယ်အသက်40ရွယ်စင်ကာပူမြို့သမီးဂိုင်ရာသီရီမူရူဂယန်ကအသက်24နှစ်ရွယ်မြန်မာအိမ်ပေါ်မှာပိုင်ငယ်တွင်းကိုအစာဖြတ်တာရိုက်နှက်တာတွေလုပ်ခဲ့ပြီးနောက်ဆုံးတတ်မိတဲ့အဆင့်ရောက်ခဲ့တယ်လို့မနေ့ကဝန်ခံခဲ့ပါတယ်စင်ကာပူမှာအိမ်ပေါ်တွေကိုအဆိုးအဝါဆုံးနှိမ့်ဆက်မှုတွေတဲ့တစ်ခုဖြစ်တယ်လို့စင်ကာပူတရားသူကြီးတွေတုံ့နှုံခဲ့တဲ့ဒီမှုထဲမှာလေဘင်းကိုကျိုးနဲ့ဆွဲထားပြီးအသက်ရှူကျက်သွားစေတာဗပြက်စင်းနဲ့အချိန်ချင်းပြင်းပြင်းထန်ထန်ရိုက်တာတန်မီးဘူးနဲ့ထိုးတာတွေလုပ်ထားတဲ့ဒဏ်ရာတွေပါကျက်နေတယ်လို့ဆိုပါတယ်တကယ်တော့အရှဒေတာတွေငွေကြေးအချက်ချာချချမ်းသာတဲ့စင်ကာပူနိုင်ငံမှာဒေတာရင်းကဆင်းရဲတဲ့နိုင်ငံတွေကအိမ်ပေါ်လာလို့သူပေါင်း25,000ခန့်ရှိနေရမှာအခုလိုမတရားနှိမ့်ဆက်ခံရတာတွေဖြစ်ပေါ်လေရှိပါတယ်ဒီစင်ကာပူအင်ရှင်မြို့သမီးအနေနဲ့လူသတ်မှုမြောက်တာပါဝင်ဆွဆွဲကံပြစ်မှုပေါင်း28ခုကိုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ရမှာပြစ်ဒဏ်ကိုတော့နောက်ရက်တွေမှာချဖို့ရှိနေပြီးတစ်သက်တစ်ကျွန်းအထိဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေလည်းထွက်နေပါဗျ။အင်ရှင်မြို့သမီးနဲ့သူခင်ပွန်ရဲရရှိတို့ကနေမြမအိမ်ပေါ်ကို2015ခုနှစ်ထဲကကလေးထိမှုခေါ်ခဲ့ရကနေအခုလိုရဲရဲဆက်ဆက်လူမဆန်အောင်ဖြစ်ခဲ့ရတာအတွက်ပြင်းပြင်းထန်ထန်အပြစ်ပေးရလိမ့်မယ်လို့စင်ကာပူတရားသူကြီးတွေကဆိုနေပါတယ်ခင်ဗျ Direct from Washington The Voice
of America The VOA ပို့ထုံးနေညဖက်နောက်ဆုံးရသတင်းတွေကိုကိုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ပြန်လည်ထိစပ်ဆက်ဆံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်ဒီမိုကရေစီရေးဆုတ်ယုတ်လာတဲ့အခြေအနေကိုပထမဆုံးကင်တွဲခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အစိမ့်မြင့်တာဝန်ရှိသူတွေဆွေးနွေးပွဲလုပ်နေရမှာဒီကနေ့မှလည်းသက်ဆိုင်ရာနိုင်ငံအစိမ့်မြင့်တာဝန်ရှိသူတွေကမြန်မာအရေးကိုထက်သွင်းဆွေးနွေးခဲ့တာပါကိုသားညုံကပြောပြထားပါတယ်
အမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်ဆွေးနွေးအစ်တက်လာပြီးတဲ့နောက်နိုင်ငံခြားရေးမူဝါဒတချို့ပြောင်းလဲမှာကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့ပြန်လည်ဆက်ဆံဖို့ဆိုတာလည်းပါပါတယ်။ဒ ဒါကြောင့်လည်းနိုင်ငံကြိုင်ဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံအခြေအနေကိုဥပမာပေးပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ရေးပါမှုကိုထည့်သွင်းပြောဆိုသွားပါတယ်
။ And the council special emergency sessions most recently in Burma quickly focus attention on unfolding crisis.
လူခွင့်ရေးချိုးဖောက်သူတွေကိုရေးယူနိုင်မဲ့မှတ်တမ်းမှတ်ရာတွေပြုစုတာဒီချိုးဖောက်မှုတွေကိုအရေးယူကင်တွယ်နိုင်မဲ့မူပေါင်းချတာအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုရှာဖွေခြင်းအပြင်အခြေခံအကြဆုံးလွတ်လပ်မှုတွေကိုကာဝေးရမှာလူခွေရေးကောင်စီကအရေးပါတဲ့အခန်းမှာရှိပါတယ်။မကြခင်ကဖြစ်ခဲ့တဲ့မြမရေးလိုမျိုးကောင်စီရဲ့ရေးပေါ်စီဝေးတွေဟာဒီလိုအကြက်တဲတွေကိုချက်ချင်းအာယူဆိုင်နိုင်ဖို့နဲ့လူထုရဲ့အတန်းတွေကြားနိုင်မှုဖြစ်လာစေပါတဲ့
။အမေရိကန်ပြည်သူအနေနဲ့ကတော့ဒီလာမယ့်2022-2024သက်တမ်းလူခွေရေးကောင်စီမှာအဖွဲ့ဝင်ဖြစ်လာဖို့ပြန်ပြီးတော့အရွေးချယ်ခံမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကဒီကနေ့လူခွေရေးကောင်စီမှာကြေညာပြောသွားပါတယ်။ဒီတော့လေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ထောက်ခံမှုကိုတောင်းခံခဲ့တယ်လို့ပဲလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဟာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေမှာဖြစ်တဲ့မှုလို့လည်းပြောသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်ရေးကောင်စီကိုပြန်လည်ထိစပ်မှုလုပ်ပြီးတော့ပထမဆုံးအနေနဲ့မြမအရေးကိုကင်တွယ်ခဲ့တယ်လို့လည်းလူခွင့်ရေးကောင်စီမှာဒီအွန်လိုင်းကတဆင့်ဒီနေ့ပြောဆိုသွားပါတယ်
။ And we're alarmed by the backsliding of democracy in Burma, which is why our first action upon re-engaging the council.was on this very crisis.
မြန်မာနိုင်ငံအတွက်ဒီမိုကရေစီစနစ်ဆိုးရွားလာတဲ့အပေါ်မှာကျွန်တော်တို့စိုးရိမ်ပူပန်ပါတယ်။ဒါကြောင့်လည်းဒီအခြေအနေကလူခွေကောင်စီကိုအမေရိကန်ပြန်ဝင်လာပြီးပထမဆုံးအရေးယူကြိုက်တွယ်မှုဖြစ်လာပါတယ်
။အမေရိကန်ပြည်သူအနေနဲ့မြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွေးကောင်စီပါဝင်ကုလသမဂ္ဂအဖွဲ့အစည်းအစင်းဆက်မှာတက်တက်ကြွကြွဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ပြည်သူအနေနဲ့ကတော့စစ်အာဏာသိမ်းစစ်ကောင်စီတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေစတင်လုပ်နေပြီးတော့ဒီထက်လည်းပုံမှုဆောင်ရွက်သွားမယ်ဆိုပြီးတော့မြမစစ်ကောင်စီကိုအမေရိကန်ဘက်ကသတိပေးထားပါတယ်။ကနေဒါနိုင်ငံကလည်းမြမအရေးနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်ချက်တွေကိုလူခွင့်ကောင်စီဒီကနေ့ဆွေးနွေးပွဲမှာကနေဒါနိုင်ငံကြီးဝန်ကြီးမတ်ဂါနယ်ကအွန်လိုင်းကဆင်ပြောသွားပါတယ
် Canada unequivocally condemns the recent coup in Myanmar and unjust detentions of elected officials opposition figures civil society
နိုင်ငံရေးဆရာနာဒေမူနဲ့မြို့ကောက်ခံကုစလဲရီအတိုက်ခံတွေရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေတရင်တော်တွေကိုဖမ်းဆီးထိန်းသိမ်းတဲ့ပေါ်ကနေဒါနိုင်ငံအနေနဲ့အကျဉ်းမဲ့ဆန့်ကျင်ရှုတ်ချပါတယ်မြန်မာပြည်သူတွေရဲ့ဆန္ဒပြမှုတွေကိုစစ်တပ်ကဖိနှိပ်နေတာကိုလည်းအလွန်တရာစိုးရိမ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံပဋိပက္ခဒေသကလူမှုကိုကူညီပေးဖို့နိုင်ငံတကာကြိုးပမ်းမှုတွေမှာလည်းကနေဒါနိုင်ငံအနေနဲ့ထောက်ခံရပ်တည်သွားပါမယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာခြေဆက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကျင်းပနေချိန်မှာပဲကုလသမဂ္ဂဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးမြတ်သူဟာတာဝန်ကနေပြီးတော့နှုတ်ထွက်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်။တချင်ထဲမှာပဲစစ်ကောင်စီကနေပြီးတော့သူ့ကိုနိုင်ငံခြားရေးဌာနကိုပြန်လဲရွှေ့ပြောင်းလိုက်တယ်ဆိုတဲ့ရုံးစာတွေလည်းပြန့်နေပါတယ်။ဒါနဲ့ပတ်သက်လို့တော့မြန်မာတာဝန်ရှိသူတွေဘက်ကတိကျအတည်ပြုချက်တော့မရသေးပါဘူးခင်ဗျာ။ကျွန်တော်တားညူပါ
။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းကိုတားညူဦးတင်ပြသွားတာပါရှင်။ခုတော့ပြည်တွင်သတင်းတွေဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံကနေရသေးတာအတော်များများမှာစစ်အုပ်ချုပ်ရေးကောင်စီကအစာထိုးခန့်အပ်တဲ့ရက်ွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုပြည်သူတွေကဆန့်ကျင်ကကွက်တာတွေရှိနေပြီးတော့တချို့ဒေသတွေမှာတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူအုပ်ချုပ်ရေးကော်မတီတွေဖွဲ့စည်းဖို့ပြင်ဆင်နေတာရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ကျမ်းမော်ကအာနာသိမ့်လိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာအရသာစုရလက်ထက်ကဖွဲ့စည်းခဲ့တဲ့ရက်ွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ကရက်စဲကြောင်ကြေညာခဲ့တာပါ။ဒီလိုကြီးညာပြီးတဲ့နောက်မှာတော့ရက်ကျေးအုပ်ချုပ်ရေးမှုတွေကိုအစားထိုးခန့်အပ်တာတွေရှိခဲ့တယ်လို့တချို့ဒေသတွေမှာတော့ခန့်အပ်ဖို့ပြင်ဆင်တာတွေရှိလာခဲ့ပါတယ်။ဒီလိုစစ်ကောင်စီကခန့်အပ်တာကိုနေရဒေသအတော်များများကလက်မခံကြတယ်လို့မန္တလေးတိုင်းဒေသကြီးကြောက်ချောနဲ့ကျွနဖားရွာတွေကလည်းအုပ်ချုပ်ရေးမှုတစ်ကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ရွာခံအမျိုးသမီးတဦးက VOA ကိုပြောပါတယ်
။ကျမတို့ရွာကဆွေတန်အုပ်စု300အုပ်စုပေါ့ကျေးဇူးအောက်စုငကိုအောက်စုဥက္ကဋ္ဌကိုဖယ်လိုက်ပြီးတော့ဟိုဘက်ကျွန်တော်ဖားရွာကဥက္ကမင်းကိုအောက်စုအောက်ဆွေမှုခံတယ်လို့ကြားတယ်။ကျမတို့ရွာတွေကတော့လက်မခံဘူးရှင်။စောက်ချောရွာနဲ့ကျွန်တော်ဖားရွာ။အခုနလေးတွေမဲ့ကျမတို့နှစ်ရွာဆက်ကြားပေါ့။နှစ်ရွာဆက်ကြားလမ်းစုံမှာလက်မခံတဲ့အကြောင်းကိုကျမတို့တန်မုံကြည့်ပြီးရောခုနေနဲ့អော်ပြီးတော့စစ်အာဏာရှင်အစိုးရကခန့်အပ်တဲ့ဥက္ကဋ္ဌကိုလူမရှိတဲ့အကြောင်းဆန္ဒပြတယ်။
အခြားရွာသားတဦးကတော့2020ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နိုင်ဖို့ညှိနှိုင်းနေကြောင်းလည်းပြောပါတယ်
။ဒီနေရာမှာတမခံဦးသူတွေကလည်းဆန္ဒပြလိုက်တယ်ဗျာ။ပြီးတော့အုပ်ချုပ်ရေးမှုယုံတွေကိုလည်းတောခပိတ်ပြီးတော့ဟိုလိုဖိတ်ပိတ်လိုက်တယ်ဗျာ။ဒါဝီဒါဝူလူလူကပိတ်ပါတယ်ဆိုတဲ့အကြောင်းစာရိတ်ထားလိုက်တယ်ဗျာ။ဒီမှာလူလူရဲ့ဆန္ဒနဲ့ဖိတ်လိုက်ဖိတ်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်တို့ဘာတော့ပြီးတော့ဒီတော့လွတ်တော်ကိုယ်စားလှယ်ရဲ့ပူသားရဲ့ဖွဲ့ကျွန်တော်တို့ဖွဲ့စည်းစီရင်လုပ်တာလေကအဲ့ဒါကတော့ကျွန်တော်တို့အခုကစီရင်ဆွဲလို့ဆိုတော့စိတ်ပြောလို့မရသေးဘူးအနည်းငယ်တော့ရှိပါသေးတယ်ကြာ
စ စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်မင်းကုန်းကျေးရွာမှာလေဒီလ22ရက်နေ့ကအလားတူကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်ကျွန်တော်ဟိုတနေ့ကအုပ်ချုပ်ရေးမှူးရုံးချီကိုတွားပြီးတော့စစ်အာဏာရှင်ကခန့်တဲ့အုပ်ချုပ်ရေးမှူးကိုအလုံးမရှိကြောင်းလည်းဆန္ဒပြထားလိုက်အာဏာသိမ်းတဲ့အစိုးရလေအာဏာသိမ်းတယ်ဆိုတာလေပြည်သူအာဏာကိုလူယူထားတာလေသူတို့အခန့်နဲ့အုပ်ချုပ်ရေးမှူးကျွန်တော်အလုံးမရှိကြောင်းမှာဒီမင်းကုန်းကျေးရွာကလူ60 90လောက်ပါမှာပေါ့ကျွန်တော်၂၂ရက်နေ့ရပေါ့ကိုရရကိုရကိုကိုပြည်သူတွေကလည်းဝိုင်းဝန်းပြီးထိန်းသိမ်းနေကြပေါ့အဲ့ဒါမျို
းဒါကတော့မင်းကုန်းရွာကန်တူကပြောပြတာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ဓာရွေးစက်ခွန်ရက်ွက်မှာတော့အင်္ဂါနေ့ကစန့်ကျင်ဆန္ဒပြခဲ့တယ်လို့ရက်ွက်နေပြည်သူတူကအခုလိုပြောပါတယ်
သူတို့ SK account ကြီးအနေပေါ့နော်ခမ်းမစံနေလို့ကြားတယ်ကြားတဲ့ခါကျတော့မတို့ကအဲ့ဟာကိုတင်ပြီးရောလေရက်ွက်ကလူတွေတင်းညွတ်တင်းညွတ်နေပေါ့နော် SK account ကြီးလာပြီးအုပ်ချုပ်မဲ့လူကိုတက်တက်မခံနိုင်ဘူးကိုရကွက်ကိုကိုကြည့်လို့အုတ်ချုပ်မဲ့လို့လောက်တာလေအကွဲဆိုတော့မနေ့ကအမားတို့ကတက်ကြီးလက်ကြီးပေါ့အပိုင်ပြင်းနေ၃နေ၅ရှိတယ်မောင်လေအဲ့ရောက်ပြည်ပြည့်စုပြီးတော့အဲ့ဆက်အာနာရှိဘူးလို့မရှိဘူးအမားတို့ကစန့်ကျင်ကြတာပေါ့မောင်လေသူကတထောင်ကျော်တယ်မောင်လေတထောင်ကျော်ဆိုတော့အာကုန်မထွက်သေးဘူးမောင်လေတထောင်ကျော်တယ်
ရှိပီတာမျိုးနဲ့ဒါရွေးစက်ခွန်ရက်ွက်ကအုတ်ချွေမှုနဲ့ရုံးဝင်တန်းတွေဟာအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပြီးရုံးပိတ်ထားကြောင်းလောလောဆယ်မှာအသစ်ခတ်အပ်တဲ့အုတ်ချွေမှုရောက်မလာသေးကြောင်းနဲ့ရောက်လာရင်ထပ်မံကန့်ကွက်ဆန္ဒပြဖို့ပြင်ဆင်ထားကြောင်းပြောပါတယ်။သူတို့အနေနဲ့ကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူအုတ်ချွေအဖွဲ့တွေအဖွဲ့ရေးကိုညှိနှိုင်းထားတာမရှိသေးကြောင်းပြောပါတယ်။လက်ရှိအခြေအနေမှာတော့အရတားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာနိုင်ငံနဲ့အဝန်ကန့်ကွက်ဆန္ဒပြတာတွေနဲ့အစိုးရဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုံချတာနဲ့လူထုကရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနှင်းဖို့တိုက်တွန်းတာတွေရှိနေပါတယ်
ကိုမိုးစောတင်ပြပို့တော်တာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တတရှိများရှင်စစ်အုပ်ချုပ်ရေးကောင်စီကအာဏာရယူပြီးနောက်ပိုင်းအဖွဲ့ဝင်တွေနဲ့ပြောင်းလဲဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ကြားလာတဲ့အစီအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့နိုင်ငံရေးပါတီကြီးတချို့ကဒီကနေ့တဘောတာကြေညာချက်ထုတ်ပြန်လိုက်ကြပါတယ်အပြည့်အစုံကိုတော့ကုစောထက်ကသတင်းပေးပို့ထားပါတယ
်ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဖေဖော်ဝါရီ26ရက်မှာတွေ့ဆုံညှိနှိုင်းခြင်းတဲ့အကြောင်းပါတီအသီးသီးကိုမနေ့ကပေးပို့ထားတာပါဒီပေါ်မှာသဘောထားကွဲပြားနေကြပြီးပါတီအများစုကမတက်ရောက်ဘူးလို့တုံ့ပြန်ထားတယ်လို့တက်ရောက်မဲ့ပါတီတချို့လည်းရှိနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဦးစိုးလေးကတော့ NLD အနေနဲ့တက်ရောက်ဖို့မရှိကြောင်းဗဟုပါတီရုံးချုပ်မှာဖေဖော်ဝါရီ22ရက်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောလိုက်တာပါ။မတက်ပ
ါဘူးမတက်ဘူး။ဘာရောက်မတက်တော့ဦးလေးတက်ဖို့လူမှမရှိဘူး။တို့ကတော့ဒါအာဏာသိမ်းထားတာပဲ။ဘာလည်းအတိမှန်ပြီးတို့ကလည်းအတိမှန်မပြီး
2020ပါတီစုံရွေးကောက်ပွဲရလဒ်အပေါ်ဥပဒေနဲ့အညီဖြည့်ရှင်းတာမျိုးမလုပ်ဘဲပြည်အောင်စုရွေးကောက်ပွဲကော်မရှင်နာမည်နဲ့ဖိတ်ကြားလာတဲ့အစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြည်သူပါတီကဒီနေ့ကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်လိုက်ပါတယ်။2020ထွေထွေရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲဆန္ဒရှင်တွေအထူးသဖြင့်ပထမဆုံးအကြိမ်မဲပေးခဲ့ကြတဲ့လူငယ်မဲဆန္ဒရှင်တွေကိုတံမိုးထားတဲ့အနေနဲ့ဒီလိုဆုံးဖြတ်ရတာလို့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရာက VOA ကိုပြောပါတယ်။
မကြက်ရတဲ့အကြောင်းတွေမှာရုပ်တော့ပွဲနဲ့ပတ်သက်တဲ့ရလတ်တွေပေါ်မှာကျွန်တော်ပြောဦးတဲ့ကြီးစုစွာစုစည်းမှုတွေမပြည့်ပြနေချိန်မှာကျွန်တော်ပြည်သူပါတီတွေကကော်မရှင်နဲ့ဓာတ်ရဆက်သွယ်ဖို့ခက်ခဲရှိနေဆိုတဲ့အကြောင်းတို့ကဒါတော့မတက်ဖြစ်တဲ့အကြောင်းဆိုလို့ရှင်းပြထားတဲ့သဘောပါခင
်ဗျာ။ဗဟုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရနဲ့လန်ခီအခက်ခဲအကြောင်းရွေးကောက်ပွဲကော်မရှင်အသစ်ရဲ့အစည်းအဝေးကိုမသွားဖို့ဆုံးဖြတ်ထားကြောင်းတက်အောင်မျိုးသားပါတီအထွေထွေအတွင်ရမှုမိုင်းအောင်ခိုင်က VOA ကိုပြောပါတယ်။အလားတူပဲရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLG ကလည်းစစ်အစိုးရခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ကြောင်းသူတို့ရဲ့တရားဝင် Facebook လူမှုကွန်ရက်မှာပြောဆိုထားတာပါလူပောင်သစ်ဒီမိုကရက်တစ်ပါတီကလည်းတက်ရောက်မှာမဟုတ်ကြောင်း VOA ကိုပြောထားပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ပြောခွင့်ရှိသူဒေါ်တွဲဘူးကတော့အချိန်နည်းအရရက်ကိုတည်နာလဲဖို့ဒီအစည်းအဝေးကိုပါတီဘက်ကသွားတက်ဖို့ရှိကြောင်းပြောပါတယ်
သူတို့ဗာပြောတယ်လေလက်ရှိလက်ရင်းအခြေအနေပေါ်မှာသူတို့ဘလို့ကျွန်တော်တို့ပါတီတွေကိုဗာပြောချင်တယ်လေဗာဒီဆွေးနွေးဖို့ရှိလဲဆိုတာကျွန်တော်တို့သွားမှသိမှဖြစ်ပါရဲ့ပြီးဟိုဗာဗာဒီပြောမလဲဗာဒီအဲဆွေးနွေးမလဲဆိုတာကျွန်တော်တို့ကကျွန်တော်တို့ပါတီကို သွားမှပါဝင်နေတာ
။စေဟုတ်ချုပ်ရေးကောင်စီကအာဏာရယူပြီးနောက်ပိုင်းတစ်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပပြီးမယ်လို့ကတိပြုထားတယ်လို့အခုရွေးကောက်ပွဲကော်မရှင်ကလည်းဖေဖော်ဝါရီ26ရက်မှာလုပ်မဲ့အစည်းအဝေးမှာလည်းပါတီတွေနဲ့ဓာတ်ကိုထပ်ပြီးဆွေးနွေးဖို့ဖြစ်နိုင်ကြများတယ်လို့လည်းသုံးသပ်နေကြတာရှိပါတယ်။
ကိုယ်စော်ထက်တဲ့တင်ပေးဖို့တော်ရပါရှင် VOA မြန်မာပိုင်းရဲ့ပို့ထူရင်းညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာစစ်ကောင်စီကတာဝန်ရှိသူတွေထိုင်းနိုင်ငံမှာအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံတဲ့တင်ဖက်ဆက်ရအောင်ပါမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွေဟာထိုင်းနိုင်ငံကိုလာရောက်ပြီးတော့ထိုင်းဝန်ကြီးချုပ်နဲ့ဖက်ပြိုလာ24ရက်နေ့မှာတွားရောက်တွေ့ဆုံခဲ့ပါတယ်ဒီတင်ကိုတော့မအေးအေးမာကတင်ပြထားပါတယ်
မြန်မာစစ်အုပ်ချုပ်ရေးကောင်စီကတာဝန်ရှိသူတဦးဖြစ်တဲ့ဦးဝနမောင်လည်ဟာဒီကနေ့နေ့လယ်ပိုင်းကထိုင်းနိုင်ငံဘန်ကောက်ဒွန်မောင်းလေစိတ်အမှတ်6လေးတပ်စခန်းကိုရောက်ရှိလာပြီးနေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုရှင်းပြဆွေးနွေးခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တနာယီခန့်ဆွေးနွေးပွဲပြီးသတင်းတောက်တွေရဲ့အမေးကိုထိုင်းဝန်ကြီးချုပ်ကအခုလိုဖြေကြားသွားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ကတော့အာဆီယံနိုင်ငံတွေပူးပေါင်းလှုပ်ဆောင်မှုမူရတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အခြေအနေတွေကိုလက်ခံနားထောင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေရဲ့အကျိုးတူပူးပေါင်းလှုပ်ဆောင်မှုမူရအတက်နိုင်ဆုံးနိုင်ငံရေးပြဿနာတွေကိုပြန်လည်ဖြေရှင်းနိုင်အောင်ကူညီရမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်ဆိုတာကိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအတည်ပြုထားပါတယ်။ထိုင်းနိုင်ငံမှာလည်းမြန်မာကျောင်းသားတွေမြန်မာလူသမားတွေစုပေါင်းပြီးမြန်မာပြည်ထဲမှာဆက်အနာတိမ့်တဲ့နေ့ကစလို့နေ့စဉ်ဒီပါဆန္ဒပြနေကြပါတယ်။ဒီကနေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေစုပေါင်းပြီးထိုင်းလွှတ်တော်ဥက္ကဋ္ဌကိုအိတ်ဖွင့်ပေးစာပေးပို့ခဲ့တယ်လို့လည်းမြန်မာ Community in Thailand အဖွဲ့ကတာဝန်ရှိသူကိုဆိုင်းကအခုလိုပြောသွားပါတယ်။
လွတ်တော်ပါနော်ထိုင်းလွတ်တော်ရဲ့ဥက္ကဋ္ဌကြီးမစ္စတာဂျိုလီဖိုင်ဒီကိုအိတ်ဖွင့်ပေးစာလက်ပို့ပေးပါတယ်ကျွန်တော်တို့ UI UI တက်ကတော့မြန်မာပြည်သူတွေဟာဒီကိစ္စကိုလုံးဝလက်မခံဘူးဘာလို့လဲဆီအာနာသိန်းလာကိုကျွန်တော်တို့အစိုးရကိုပဲအာနာအမြန်ဆုံးပြန်လဲပေးပါအဲ့ဒါကိုကျွန်တော်တို့ဖော်ထုတ်ခဲ့တာပါ။အဲဒီမှာလာဖြစ်ကြည့်ရေပေါ့နော်ပြည်သူချင်းချင်းကြဖြစ်ကြည့်ရေရေစီတည်တတ်ခံနေတဲ့ဖြစ်ကြည့်ရေမျိုးလို့ဆိုရင်ဖြစ်ဆိုရဘက်ကမလိုက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကပြည်သူတွေပူဇော်ပြည့်စီရပြည့်နဲ့ဆက်ဆံပြီးအလုပ်လုပ်ဆောင်ပေးပါပေါ့နော်အဲ့ဒါကိုအဓိကထားတော့ဆိုဒီနိုင်ငံတကာဆက်ဆံရေးအနေနဲ့ဟောဒီသားပြည်နိုင်ငံရေးအနေနဲ့ဟောကသူတို့တကားတော့ပြောရပါလိမ့်မယ်ပေါ့နော်တကားပြောရတဲ့ဒီကိုနားလည်သေးတယ်ဒါပေမဲ့အတိမတ်ပြုမှုတရားဝင်ဖြစ်စေမှုအဲ့ဒါတွေကိုတော့ကျွန်တော်တို့ခွင့်ပြုလက်ခံနိုင်ခြင်းမရှိဘူးပါခင
်ဗျာမြန်မာဆက်အချုပ်ရေးကောင်စီကတာဝန်ရှိသူတဦးကိုထိုင်းနိုင်ငံကပထမဦးဆုံးအတိမတ်ပြုတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထိုင်းအတိုက်ခံနေနဲ့ထိုင်းမီဒီယာတွေကြားမှာတော့ဒီတွေ့ဆုံမှုကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင်
စစ်ကောင်စီကခန့်အပ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးထိုင်းနိုင်ငံကဝန်ကြီးချုပ်နဲ့တွားရောက်တွေ့ဆုံခဲ့တဲ့တဲ့ရင်ကိုတော့ထိုင်းကနေမအေးမကတဲ့ရင်ပြပို့သွားတာပါ VOA မြန်မာပိုင်းရဲ့ပို့ထုံးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဖမ်းဆီးထိန်းသိမ်းခံရသူပေါင်း900ကျော်သွားပြီဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွက်ဖက်အတွင်းရေးမှူးကိုဘိုချီကပြောပါတယ်မြန်မာနိုင်ငံတွင်အဖမ်းအစီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဘိုချီကို VOA မြန်မာပိုင်းသတင်းထောက်မဆူမုံကဆက်သွယ်မေးမြန်းထားပါတယ
်။ကျွန်တော်တို့စည်ရင်းနေနံပါတ်ရင်းနဲ့ကြားထားတာကတော့650လောက်ရှိတယ်။အဲ့လိုပဲဒီစည်ရင်းမရသေးတဲ့သူတွေလည်းရှိတယ်။ဥပမာမန္တလေးထောင်ထဲမှာဆိုလို့ရှိရင်အဲ့ဒီမှာဆို83ယောက်ဖမ်းထားတာရှိတယ်။သူတို့ရဲ့နံပါတ်ရင်းအတိအကျတော့ကျွန်တော်တို့မရသေးဘူး။အဲ့ဒီနံပါတ်ရင်းပါထည့်ပေါင်းလိုက်မယ်ဆိုရင်တော့900ကျော်လောက်ရှိသွားပါပြီ။
အဲ့တော့အဓိကကဒီဖမ်းဆီးထိန်းသိမ်းခံရတဲ့သူအများစုကဘယ်သူတွေကအများဆုံးလဲပေါ့နော်။နောက်ဒီပြည်နယ်နဲ့တိုင်းအနှံ့မှာဆိုဘယ်နေရာတွေမှာအများဆုံးဖမ်းခံနေရတာတွေတွေ့ရပါလဲရှင်
။ဟိုကျန်တော့အစိုးရအဖွဲ့တို့လွှတ်တော်အမတ်တို့ကတော့ဒါတော့ရှင်းတယ်ပေါ့နော်။ဟိုကျန်တော့ကတော့ဒီသပိတ်ပေါ်ရင်နဲ့ထိန်းသိမ်းဖမ်းဆီးခံရတာတွေရှိတယ်။ဥပမာမန္တလေးမှာဆိုလို့ရှိရင်ဒီဟို63ယောက်ရှိတယ်။နောက်တခြားပြည်နယ်နဲ့တိုင်းတွေမှာလည်းအဲ့လိုမျိုးဖမ်းတာတွေရှိတယ်။မြကြီးနားဘက်မှာလည်းရှိတယ်။တချို့ပကိုးတိုင်းမှာလည်းရှိတာရှိပါတယ
်ဒီခုထိမ့်သိမ်းခံရတဲ့လူတွေတချို့ပြန်လွတ်လာတာရှိတယ်ဒါပေမဲ့တချို့ကြတော့လေဟိုတရားရုံးထုတ်ပြီးစစ်ဆေးနေရတာရှိတယ်အဲ့ဒီနောက်ဆုံးအခြေအနေကဘယ်လိုများရှိပါလဲရှင
်အစိုးရအဖွဲ့ကလူတွေတချို့ကိုလည်းရုံးထုတ်ပြီးတာရှိတယ်ထောင်ထဲမှာထားတာရှိတယ်တချို့တို့ကြတော့လေဒီရုံးနေမှာမသိသေးတာရှိပါတယ်ဥပမာကျန်ဝင်တဲ့ဝင်ကြီးကိုဖြုံးမင်းသိန်းလို့ပြောလို့ဆိုလို့ရှိရင်ဘယ်နေရာမှာထားမှမသိသေးဘူးနောက်ခုမြအေးလို့စော်ဖို့ကတော့အစကြီးရှိတယ်ဒီလူတွေကတော့ဘယ်နေရာမှာထားရတယ်ဆိုတော့မသိသေးဘူးဖြစ်နေတာဆိုတော့ဒီရှိပါတယ် Now the TIAC is in a garret, the opponent in the Mushira Mahobao. Procadro, the low TIAC and the Dibu. Now Ubria, Pansy Tailing Tower, and the General Rua, John Jumia, Babylon, the law. Sales of Kuranga, but the other Anathena appeared at Roy. But the other Panaria to River Shivari.
I know the Siana Satinet, Chiani Savido, the Council in Nebono, the Ubre Jauya.
တို့ဆောင်ရွက်နေပါတယ်ဆိုပြီးတော့တောက်လျှောက်ပေါ့နော်ဒီနိုင်ငံကဝတ်သူပြောနေရတာရှိတယ်ဆိုတော့ဒီလိုထိန်းသိမ်းခံထားရတဲ့သူတွေအတွက်ဥပဒေကြောင့်ရဆောင်ရွက်ပေးဖို့အေးအေးပြီးအနေနဲ့ဗာများတိုက်တွန်းနေတာရှိပါလေရှင်ဆိုတော့ကျွန်တော်တို့ကတော့ဥပဒေမဲ့အာဏာသိမ်းထားတဲ့စစ်အုပ်စုကိုဥပဒေအရသွားဆောင်ရွက်ပေးဖို့လို့ပြောဖို့ကတော့မဖြစ်နိုင်ပါဘူးဒီလိုတွေကိုချက်ချင်းလွတ်ဖို့ ဆက်နှစ်မှာဟို88မှာ2000မှာတက်ခဲ့တယ်ဖမ်းခဲ့တယ်ဒါပေမဲ့ဒီပြဿနာပြည်လည်နေတာမဟုတ်ပါဘူးအခုလည်းပြည်လည်ပါမဟုတ်ဘ
ူးအဲ့တော့အခုတို့အတွက်ကိုတရားမျှတမှုရအောင်အကောင်းဆုံးဘယ်လိုများစောင့်ရက်ပေးသင့်တယ်လို့ရော APP အနေနဲ့တိုက်တွန်းချင်တာရှိပါလေရှင
်ဆိုတော့ကျွန်တော်တို့အခုလှုပ်ရှားနေတဲ့လှုပ်ရှားမှုတွေဆက်လုပ်ဖို့လိုတယ်နိုင်ငံတကာကတိကျပြင်းထန်ထိရောက်တဲ့ဟိုပြည်အားပေးမှုတွေနဲ့လက်တွေ့ကြရတဲ့ပြည်အားပေးမှုတွေကိုဆက်လက်ဆောင်ရွက်ဖို့လိုတယ်အဲ့လိုဆောင်ရွက်တဲ့ဆိုလို့ရှိရင်တော့တို့ရဲ့စင်တော်တွေ့ခုံမှုတွေပြောင်းလာမယ်ပြောင်းလာပြီးဒီလိုတွေလွတ်တယ်ဆိုတဲ့အစဉ်အရသာတွေပြန်ပြီးဟိုအရသာ2020ရွေးကောက်ပွဲကိုပြန်ပြီးအကောင့်နဲ့ပေါ်နိုင်တဲ့အစဉ်ကိုရောက်ပါပါကျွန်တော်တို့တိုက်ပွဲဝင်မှုမရှိဘဲနဲ့တော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုတို့ကစဉ်းစားမှာမဟုတ်ပါဘူးတို့စဉ်းစားလာတဲ့အထီးကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်အောင်မှာဖြစ်ပါတယ
်ခုဒီပြည်နယ်နဲ့တိုင်းအသီးသီးမှာပေါ့နော်ဖန်စီထိမ့်သိမ့်ခံရတာတွေရှိတယ်ဟာဟိုတချို့ဆိုလို့ရှိရင်တော့လူသိများတဲ့လူဆိုတော့ထိမ့်သိမ့်ခံရတဲ့ဟာကိုချက်ချင်းသိနိုင်တာရှိတယ်ဒီလိုလူမသိသူမသိပြည်သူတွေကြားထဲမှာဖန်စီထိမ့်သိမ့်ခံရတဲ့အနေအထားမျိုးတွေရှိတယ်ဆိုရင် APP ကိုဘယ်လိုများဆက်သွယ်သင့်တယ်လဲနောက်ပြီးတော့တို့ဒီလိုထိမ့်သိမ့်ခံရတဲ့အနေအထားပေါ်ကိုကိုယ့်ရဲ့ပတ်ဝန်းကျင်ကိုမိသားစုကိုမိတ်ဆွေတွေထဲမှာဒါမျိုးကြုံရတယ်ဆိုရင်ဘယ်လိုများအကြောင်းကြားသင့်ပါလဲရှင်
ကျွန်တော်တို့ရဲ့ဒီ Facebook လည်းရှိပါတယ် website လည်းရှိပါတယ်နောက်ကျွန်တော်တို့ရဲ့ email လည်းရှိပါတယ်ပေါ့နော်ဒါတော့အဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာအချက်လက်တွေထည့်ပေးပါပေါ့နောက်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရမယ်ဆိုလို့ဖုန်းနံပါတ်လေးဆက်သွယ်လို့ရမယ်ဖုန်းနံပါတ်ပဲဖြစ်ဖြစ်စင်ကြယ်ပဲဖြစ်ဖြစ်ပေါ့ Messenger ပဲဖြစ်ဖြစ်ရှိတယ်ဆိုလည်းထည့်ထားပေးပါကျွန်တော်ပြန်ဆက်သွယ်ပေးပါမယ
် APP မှာလည်းနောက်ဆုံး update တွေကိုပြောနေရဆိုတော့ဒီနေ့ထိက696လို့ပြောလို့ရတာပေါ့နော်ဟုတ
်ညပိုင်းဆိုလို့ရှိရင်တော့ဒီထက်ပိုတိုးသွားမှာရှိပါတယ်ကျွန်တော်တို့ဒီစရင်နံပါတ်အပြည့်စုံမရလို့ကျွန်တော်တို့မထည့်ရသေးတဲ့ဟာတွေလည်းရှိပါတယ်အဲ့ဒါတွေထည့်လိုက်မှဆို900ကျော်တော့ပါပြီ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥပိုလ်ကြီးဟုတ်ကဲ့
ပါ
စီအနာသိမှုဆန့်ကျင်သူတွေအဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူမုံကတင်ပြသွားတာပါရှင်။အခုလိုမတိမငြိမ်အခြေအနေတွေနိုင်ငံတော်ပေါ်ပေါက်နေချိန်မှာပဲရှမ်းပြည်ဖက်မှာလည်းပြစ်ခတ်မှုတွေပေါ်ပေါက်နေပါရယ်။ရှမ်းပြည်နယ်မူဆယ်မြို့မှာရှိတဲ့ပြည်သူစစ်ပိုင်းဟိုတယ်နဲ့မြန်မာစစ်တပ်စခန်းတစ်ခုကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီမနက်မှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံတွေကပြောပါရယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်။
ဖေဖော်ဝါရီ24ရက်ဒီမနေ့ပိုင်းမှာမူဆယ်မြို့တွင်တာမွန်ကြီးပြည်သူ့စစ်ပိုင်ဟိုတယ်နဲ့ကောင်းမှုတုံရက်ခွဲမှာရှိတဲ့မြန်မာစစ်သားစခန်းတစ်ခုကိုတိုင်းဒေသလက်နက်ကအဖွဲ့တစ်ဖွဲ့ကနေနှစ်နေရာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံဦးဆိုင်တက်ကပြောပါတယ
်ဒီမနေ့လေလက်နက်ကအုပ်စုတအုပ်စုကဒီကျွန်တော်တို့မူဆယ်မှာမနေ့၄နိုင်ကနေပြီးတော့၅နိုင်ထိုးခါနေအချိန်လောက်တုန်းကပေါ့လက်နက်ကြီးတွေနဲ့လာပြစ်တယ်လေလာပြစ်တာဒီစုံစော်ရက်ခွဲမှာရှိတဲ့တာမွန်ကြီးပြည်သူ့စစ်ပိုင်ဟိုတယ်နဲ့တို့အိမ်ကိုလာပြစ်တယ်အဲ့ဒါဒီပြည်သူ့စစ်ပိုင်အများစုကတော့အဲ့ဒီဟိုတယ်ကဒီလောင်သားယုံရှိပြည်သူစစ်ပိုင်းဒဲလို့တော့ကျွန်တော်တို့တိထားကြတယ်လေနော်နောက်ပြီးတော့မှကောင်းမှုတုံမှရှိတဲ့အစိုးရတပ်စခန်းတစ်ခုကိုလည်းလာပစ်တယ်ပေါ့နော
်ဒီပြစ်ခတ်မှုတွင်ထိခိုက်မှုအခြေအနေကိုတော့မူဆယ်ဒေသခံဦးဆိုင်တက်ကပဲအခုလိုဆက်ပြောပါတယ
်ထိခိုက်မှုအခြေအနေကတော့အဲ့မှာရှိတဲ့ပြည်သူစစ်အိမ်တအိမ်ထိမှနဲနောက်ပြီးတော့မှအဲ့ဒီဟိုတယ်ရဲ့အံလေးကွဲတယ်ဒီတက္ကနီပြန်ကူပြတဲ့နေရာမှာဒီအပြင်းအထန်လာပိုက်တဲ့အခွဲကနေမြောက်ပြေးတယ်လို့ပြောကြတယ်ခင်ဗျအခုလာပြစ်တာတော့ကျွန်တော်တို့စင်ကြားရတာကတော့ KIA တက်လို့ပြောကြတယ
်တမွန်ကြီးဘီရုစစ်ပိုင်ဟိုတယ်ကိုဥတီတိုက်ခိုက်လာတဲ့အဓိကအကြောင်းရင်းကိုတော့မူဆယ်သီရခံဦးတောင်းထွန်းကအခုလိုပြောပါတယ
်ပြစ်ခတ်မှုချိန်နေရာသူတို့စက်ကြီးမပေးလို့ဝင်ရောက်ပြစ်ခတ်တယ်လို့တော့ပြောတယ်ဟိုဆန်စော်ရက်ွက်မှာရှိတဲ့ဟိုတယ်
ကျွန်တော်တို့ကပြေကတက်ကမှုအခြေအနေကိုသိရှိဖို့မူဆယ်မြို့မှာရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။ဒီပြေကမှုဟာကရင်ဦးကချင်လွတ်လပ်ရေးဖွဲ့ကလို့ဒေသခံတချို့ကယူဆနေကြတာရှိပေမဲ့ကရင်ဦးပြောခွင့်ရဘူမူကြီးနော်ဘူကတော့ဒီမနေ့ပြေကမှုအခြေအနေကိုမသိရသေးပေမဲ့မူဆယ်မြို့နယ်ဘက်မှာကရင်ဦးနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွား
ဒီနေ့နဲ့ဆိုတော့၄လောက်ရှိတယ်အမှတိုက်ပွဲဖြစ်တာတရက်ပိုင်းတွင်မူဆယ်မြို့နယ်အစတိမာကျေးရွာနဲ့ကုခိုင်မြို့နယ်နန်းကောကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လဲဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်။ မူဆယ်မြို့တွင်တိုင်းဒါဗီရုစ်ဖွဲ့လျက်စီးပွားရေးလှုပ်ဆောင်နေတဲ့ဟိုတယ်နေရာတွင်မကြာခဏတိုက်ခိုက်ခံရမှုတွေရှိနေပေမဲ့ဘယ်ဖွဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ပြောတာတော့မရှိသေးပါဘူး။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမရော်ကကိုဗစ် ၉ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုန်စီအပြည့်ရကြောင်းကြေညာထားပေမဲ့မူဆယ်နဲ့ကိုခိုင်ဘက်မှာကရင်ပြည်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေသလိုနမရူနဲ့ကြောင်မဲဘက်မှာလည်းတမလောင်တပ်ဖွဲ့တီအန်အယ်လီနဲ့
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA စီစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်း
ဗီအိုအေမြန်မာပိုင်းရဲ့ပို့ထုံးလေးညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ထိတ်တိုက်တွန်းမှုအကြက်အတဲပြည်လဲမှုတစုံတရာရရှိအောင်နိုင်ငံတကာကကြားဝင်ဆက်လာနိုင်ပါသလား။ဘယ်နိုင်ငံဘယ်အဖွဲ့အစည်းကလှုပ်ဆောင်နိုင်ပွဲရှိပါသလဲ။ခုတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာ
ာတင်းစစ်ခင်ဗျာကျွန်တော်ဒီနေ့ဆရာနဲ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုပြည်လဲရေးအတွက်ပြည်ပနိုင်ငံတစ်ခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုရဲကိစ္စကိုဆွေးနွေးချင်တာဖြစ်ပါတယ်ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရတတ်သုံးဘက်ကြော်လာခဲ့ပြီဖြစ်ပါတယ်တပ်မတော်ဘက်ကအလျှော့ပေးမဲ့အရောင်လုံးဝမတွေ့ရသေးပါဘူးသူတို့ကအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆန့်ကျင်မှုကြုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်ဒါပေမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်ဒီအချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသလောက်ဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မလားဆိုတာသူစဉ်းစားမိမယ်ထင်ပါတယ်ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေဆရာဘယ်လိုမြင်ပါလဲ
ချင်းရကတော့ဘူးကျန်တာတုံးတက်တယ်လို့ပေါ့လေအဲ့ဒါတင်းစစ်အုပ်စုကပြည်သူလူထုရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့1962ကနေစတဲ့အာဏာသိမ်းမှုကြီးသုံးခုမှာအာဏာသိမ်းတဲ့စစ်တပ်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားတာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇာတ်ပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါလေဒီတွေဒီနီလာဟောင်းတုံးနဲ့ဆာနာသိန်းစစ်ကောင်စီကကြိုတင်တွက်ဆတာမရှိခဲ့ဘူးဆိုတဲ့အချက်ပါနောက်ဒုတိယပိုင်းဟိုဒီနေ့ဆွေးနွေးမယ်မိကွန်ဖြစ်တဲ့စစ်သက်ဆွေးနွေးရတာအတင်းအနေလာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်အခုအနာသိပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ခေတ်ဆုံးကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တစ်ခါ US America နောက်တစ်ခါ UK နဲ့ EU ပေါ့။နောက်ဆုံးတစ်ခါ ASEAN ပေါ့။နောက်တစ်ခါကြားထဲမှာကျွန်တော်ထက်တွေ့လို့ရှိရင်ဂျပန်၊အိန္ဒိယ၊တရုတ်၊ရုရှားတရားလို့ကျွန်တော်ကိုစိတ်ရင်ချပါတယ်
။ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကတော့ရေးယူမှုတွေတန်ခတ်မှုတွေလုပ်ပြီးတော့ PR ကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီနေရာမှာသူတို့ထက်ပျော်ပြောင်းနိုင်တာကအင်းကြီးနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန် အာဆီယံနဲ့ထည့်ပါတော့ဆရာအဲ့ဒီဘက်ကလိုင်းများပူပြီးအဆင်ပြေနိုင်မလားဆိုတာလဲစဉ်းစားပါဦးဆရာ
โอเคပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုတယ်ပဲပြောပြောအာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့သော်လည်းပဲသူဟာရောက်မလာသေးဘူးပြည်သူတွေစန့်ကျင်မှုအရင်အရင်ကြုံရတဲ့အနေအထားပါအင်ဒိုနီးရှားတကြောင်အင်ဒိုနီးရှားမနေရတန်ယုံကသူဟာအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပုံချက်ကတော့အင်ဒိုနီးရှားဟာဒီနေ့ကမ္ဘာပြည်မှာအဖြစ်အပျက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာအခုလာတာက social media မှာရေးတယ်လို့ဘိုးဘိုးမူကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာအာဆီယံထဲမှာ hero ဖြစ်နိုင်တာပေါ့နော်
အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုးဘိုးမူကြီးမရောက်နိုင်ကိုဂတိအတိုင်းတစ်နှစ်ကြာမှာတရားမျှတတဲ့ရေကွက်ကျင်းပပေးခိုင်းအောင်အာဆီယံနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြစနဲ့လာရလို့ကျွန်တော် writers တွေမှာဖတ်ရပါတယ်ဆရာဆိုတော့ဒါဟာအင်ဒိုနီးရှားတနင်္ဂနွေတမကအာဆီယံတစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တာပါဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြီလို့မင်းကတန်ယူအင်ဒိုနီးရှားပြန်ရောက်ပါပြီဆရာဖတ်ရတယ်အင်ဒိုနီးရှားကမှရန်ကုန်တမကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေ့အဖြစ်သူ့ရဲ့လိဒါမျိုးရှုံချတယ်ဖြစ်ကြတယ်ဆိုတော့ဒီလူလူကယူကပ်ဘူးအစ်စ်ကိုလက်မခံဘူးဆိုတာအခုမှဒီတော့တောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ဒီပေါက်ပွဲအတိတ်ကိစ္စကိုဆောင်ပြေးကြမှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့အစီအမံရခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ
်ဟုတ်ကဲ့အလားလားရှိတဲ့အချိန်မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်အမြင်ကတော့အိန္ဒိယနိုင်ငံနဲ့နိုင်ငံpolicy တနည်းဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy ရဆိုဆိုရင်တော့တနည်းရဆိုတာဒုစုကလုပ်တဲ့အဲနိုင်ငံရေး policy ချင်းပုံနဲ့တော့မမျှော်လင့်တော့မှာဟုတ်နောက်တစ်ခါဂျပန်ကသိမကြသေးခင်နှစ်ပိုင်းလေးကျော်မှာမြန်မာနိုင်ငံအရေးမှာတော်တော်လေးသူကစိတ်ဝင်စားပြလာတာတွေ့တော့သူရဲ့အပေါင်းအသက်ပတ်သက်မှုနဲ့စိတ်ဝင်စားမှုကြောင့်များလုံများလုံနိုင်ပြီလေကမလားဆိုပြီးကျတော့အမှန်နည်းနည်းတော့ပြီးပါတယ
်ဆရာဒါပေမဲ့ဂျပန်ကတလောရောင်းကမစ္စတာဆာဇာကာဝါလာတော့ဂျွန်ဆန်စုကြီးအနေနဲ့သိပြီးတော့ပြင်းမကြည်လင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာဂျွန်ဆန်စုကြီးကသိပြီးမနှစ်မျိုးတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်အဲန
ည်းနည်းဖြစ်ကြတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ไทยดีเยนังไงพี่ว่าเนาะกูตลอดเลยเนี่ยเต็มแน่ๆเลยพี่ว่าจริง
ๆไปบอกว่า
ที่ตาก็สมมุติว่าไม่ป่ะเข้ามาเลยคุณยีเนี่ยท้องเลยจนๆเลยไปจารย์อ่ะอมีนก็ญี่ปุ่นแล้วเว้ยโหตึกนี้ญี่ปุ่นနိုင်ငံเนี่ยอีโหแม่นๆใช้ตึกน้ําเลยเนี่ยอันนี้ถ้าชื่อได้ตกลงเลยญี่ปุ่นนี่อ่ะตู้สีบัวยีเนี่ยตู้เนี่ยဒီနောက်ကြောင့်ကြည့်ရတော့ဒီမှာအလားအလာတစုံတရာအနေနဲ့တော့ရှိရလို့ထားကြောင့်ကျွန်တော်တက်ကူချင်းပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာတို့ဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာကောင်းစင်ပါဘာကြောင့်ကျန်းဝင်ရမလဲဘယ်လိုကကျန်းဝင်မလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကျန်းဝင်ပြီးအောင်မြင်သွားရင်တို့ကနိုဘယ်ဆုရရင်တော့မဟုတ်တာဖြစ်တယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ခင်လို့မေတ္တာရှိလို့မဟုတ်တာလည်းဖြစ်ကြတယ်အဲ့တော့ကျွန်တော်မြင်လာတော့အကျိုးစီးပွားကိစ္စဖြစ်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာတရုတ်ရဲ့အကျိုးစီးပွားလားအထောက်အကူကြီးမားပါတယ်တရုတ်နိုင်ငံကဗမာနိုင်ငံကိုလာရေးရှိစီမံချက်ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာသူဟာအတန်အတောကိုအောင်မြင်နေတဲ့အနေအထားတစ်ခုဟုတ်တော့အခုအနာတင်းရဲ့ကိစ္စမှာတရုတ်ဟာအဆိုးဆုံးပေါ့လေမနေ့ကအတ္တလန်တစ်မှာရေးသလိုအဆိုးဆုံးအရှုံးဆုံးမှာတရုတ်ဖြစ်နေပါတယ်ဟုတ
်ကဲ့
ဒါကဟိုမီဒီယာအမြင်ပေါ့နော်နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးရောပြည်သားမကြီးရောအကြီးဉာဏ်ပြောတာကဒီနေ့ပမာပြမှာဖြစ်နေတာလေဟာတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအဖြစ်အပျက်ဖြစ်တယ်လို့ပြောတာဒါသူအမှန်တိုင်းပြောတာနောက်တစ်ခါသူထူးခြားချက်တစ်ခုကတရုတ်နိုင်ငံဟာတမလို့နဲ့ရောတော့အောင်ဆန်းစုကြီးနဲ့ရောဆက်ဆံရေးကောင်းပါလေဆိုရဲချင်တာပြောတယ်အဲ့လိုပြောခြင်းဟာတော်တော်ရေးကြည့်တယ်ကျွန်တော်မြန်မာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်ဗမာဆန်စကြီးတို့မှပန်ရီပါတီရဲ့အခက်ခဲကိုသူတင်မြန်မာဖြစ်လို့ဒါလေဒီဂျွန်ဆန်စကြီးနဲ့အနေယူခဲ့ပြောခြင်းဖြစ်ပါတယ်အဓိကတော့အနေရီပေါ့နော်ခဲ့ပြောခြင်းဖြစ်တယ်ဒါလို့သာ
အခုစစ်ကောင်စီလက်ချက်လို့လို့ရင်တရုတ်ရဲ့အကျိုးစီးပွားတွေဟာပိုပြီးမတိုးပွားဘဲနဲ့ဆုတ်ယုတ်ရရှိတယ်။အခုဆိုရင်တရုတ်နဲ့ထိမှန်မထားလို့တရုတ်ဆန့်ကျင်ရေးစိတ်သက်တည်ပေါ်ပြမှုတွေလုံဆောင်ချက်တွေကတော်တော်ကြီးမားလာပဲ။အဲတော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားပါကွယ်ရေးအတွက်တရုတ်ဟာပမာဏငါ့ကိုကြောင်းဝင်ဖို့ကျူစာကောင်ကျူစာမလား။ကျူစာရင်လည်းပဲသူကအဖြစ်နိုင်ဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကြောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲတရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမလားဘယ်လိုတော့အထောက်အထားတွေရတချို့ပြောရတယ်တရုတ်ဟာဘုဂျုံမူကြီးမြောင်းလိုက်နေတဲ့ဒေါအောင်ဆန်းစုညင်းသာပူပြီးနိစက်မှုရှိတယ်ဒေါအောင်ဆန်းစုရဟိုးရွေးကောက်ပွဲနိုင်ခဲ့ပြီးဘာမှတော့မလုပ်ရသေးဘူးကောစောနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမနာကကျူစွာခဲ့တယ်နောက်ဘုဂျုံမူကြီးမြောင်းနိုင်ရတယ်ကျွန်တော်မြန်ခနာပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာပုံငမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်ဆိုတော့ဒီဟာတွေကိုစဉ်းစားကြည့်ရင်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေစစ်တပ်ဘက်ကနားထောင်နိုင်တဲ့အခြေအနေရှိပါမလားဆရာ
စစ်တပ်ကလည်းဗျာကျွန်တော်ဖတ်ဖို့နှစ်ကလေးကတရုတ်ရဲ့အကူအညီမပါဘဲနဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လို့မရှိဘူး88တောင်းလဲသူလည်းပဲအသက်ဆက်ခဲ့ရတာအခုလည်းပဲတမရော်မှာစလနဲ့ကိစ္စတွေပေါ့နော်ဦးသိန်းစိန်လက်ထက်တော့တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စကြုတ်လာရတယ်အခုလည်းပဲတမရော်အတွက်စလနဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကပမာပြမှာအကြီးကြီးရှိတယ်ဥပမာလက်နဲ့ကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့ order မတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တက်ကလည်းသိတယ်အဲ့တော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကအာဟိုဖဲချက်ကကောင်းကောင်းခိုင်တာလေအဲ့တော့နားမထောင်ရင်လေဘုံကြုံမှုကြီးမရောက်နိုင်ရနားထောင်မယ်အနေတည်းကတွန်းပို့ရင်ခါရတဲ့တွေတင်းရပောင်းဝပတ်သက်မှုစစ်တက်ကခါခါပြည်မြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့ဒီကနေ့မှန်းကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအစီမပြေလို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတေကသူတို့အတွက်ထွက်ပေါက်ပြေးမလဲဆိုတာလဲစဉ်းစားကြရပါဆရာ
ကျွန်တော်မြင်တာကတရုတ်ကတော့ဘုဂျုံမူကြီးမရောက်တာဖြစ်ဖြစ်အမေရိကန်ပြည်ပပါလို့ပါလို့တော့သူပြောမယ်လို့မထင်ဘူးခုနပရမအချက်ဆွေးနွေးလို့ပါအင်ဒိုနီးရှားပြည်ပအာဆီယံပြည်ပကယူကောပွဲအသစ်လုံးမယ်ဆိုတဲ့ဂရီတီဘာဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်တရုတ်ကလည်းဒီတောင်းလို့ပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူးတနည်းအားဖြင့်သူ့ရဲ့ပရမဦးဆုံးထုတ်ပြန်ကြေညာချက်လို့ပေါ့နော်အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ဖွဲ့စည်းပုံနဲ့အညီလုပ်ပါဆိုရကြအတော်လေးဟိုဖြစ်မှန်တဲ့နေရာတက်ခင်ဗျအဲ့တော့သူကဆက်လက်ဆွေးနွေးရို့သူကတောင်းမဲ့ခင်ရတယ်နောက်တစ်ခါအခြေခံဥပဒေနဲ့မဖြစ်ဖို့ဟိုသူကပြောတယ်ဆိုတော့ဒီချက်ဟာနှစ်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ဖို့ဆုတ်ထားပြီးတော့ဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းမဟုတ်ပဲတွန်းလိုက်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်
ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်။ခုတော့အားကစားကဏ္ဍပါကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ
်။ကိုတရားစီသူရဲ့အခုဝန်ထမ်းတွေလုံနေတဲ့ CDM လှုပ်ရှားမှုမှာဝန်ထမ်းတွေနဲ့အတူရပ်တည်သွားမယ် CDM ကိုထောက်ခံတယ်ဆိုပြီးတော့ပြောထားတာတွေ့ပါတယ်။အဲ့တော့အရင်ဆုံးသိချင်တာကဒီ CDM ကိုထောက်ခံရတဲ့အကြောင်းရင်းကိုသိချင်ပါတယ်ဗျ။
ဟုတ်ကဲ့ပါဘူး CDM ဆိုတော့ဒါကျွန်တော်တို့ကြည့်ရတော့ကျွန်တော်တို့ဟိုဒီအစိုးရကြီးရန်တရားကိုလဲတက်နေတယ်လဲတက်နေအောင်ကိုရပ်တန့်တော့လုပ်ခဲ့ပေါ့နော်ဒါလှုပ်ရှားမှုဖြစ်ပါတယ်အခုတစ်ခါကျွန်တော်တို့ဒီလှုပ်ရှားမှုမှာပါဝင်ရတဲ့ဒီကတော့ကျွန်တော်တို့အာနာရှင်အောက်မှာရှိတဲ့ရန်တရားကြီးသူ့ရဲ့ရန်တရားကြီးရပ်တန့်တော့လုပ်ဖို့အတွက်ကိုလုပ်နိုင်တဲ့သူတွေပါဝင်ဖို့အတွက်ကိုကျွန်တော်တို့ကထောက်ခံတယ်လို့ပေါ်လာလို့ပါမတိုက်တော့လေဒီအတွက်ကျွန်တော်ပါဝင်ရေးကြည့်ပါတယ်ဒီစီဒီအောင်လုံနိုင်တာတကအဖေကဝန်ထမ်းတွေမလုံနိုင်ဘူးကျွန်တော်လည်းမလုံနိုင်ဘူးဒါအဲ့ဒါကြောင့်မို့လုံနိုင်တဲ့သူတွေကျွန်တော်တို့ရဲ့သူရဲကောင်းတွေသူတို့တက်အဆင်ပြေအောင်သူတို့တက်တည်အောင်မတည်သေးတဲ့သူတွေတည်အောင်ဒီအတွက်ကြီးကြီးရဲ့ကျွန်တော်သုံးဆောင်ခြင်းဖြစ်ပါတယ်ဗ
ျကိုတရားစီသူကဒီအာကစားလောကကအာကစားသမားတယောက်ပေါ့နော်တိတိကျကျပြောရရင်တော့မြန်မာလက်ရွေးစင်ဘောလုံးသမားတယောက်ဆိုတော့အာကစားသမားတွေအနေနဲ့ရောဒီ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်လို့ရနိုင်တယ်လို့မြင်လဲ
။ဟုတ်ကျွန်တော်အနေနဲ့တော့ကျွန်တော်တို့အခန်းကဏ္ဍပေါ့နော်ဒါကတော့ ဟိုနိုင်ငံနိုင်ငံကူစားပြီးသွားကစားတဲ့အခါရှိတယ်နိုင်ငံကူစားပြီးလုပ်ဆောင်တဲ့အခါရှိတယ်ဒီအပိုင်းဒီမှာကျွန်တော်တို့ကအာဏာရှင်အောက်မှာရှိနေတဲ့ကူစားပြုပြီးလုပ်ဆောင်မဲ့ပွဲတွေအကြာကျွန်တော်တို့ဝင်ရောက်ကစားခြင်းပြုလုပ်မှာမဟုတ်ဘူးဆိုတဲ့ခံစားနဲ့ကျွန်တော်ပါဝင်ပူးပေါင်းပါပါမယ်ဖြစ်ပါတယ်ဒီနေရာမှာ
ဒီအားကစားသမားတွေထဲမှာရောဒီ CDM လို့ရှောင်းမှုမှာပါဝင်တယ်လို့ပြောတဲ့အနေထားဘယ်လောက်လောက်ရှိလဲဗျ။ဟ
ုတ်အများစုတော့ရှိပါတယ်ဒါပေမဲ့အနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါကျွန်တော်တို့အားကစားသမားတွေရှောင်းမှုမှာဥတော်ပြီးတော့ပါဝင်ပြီးတော့ကျွန်တော်ငွေချင်းဒါကျော်နေတဲ့သူကတော့အခုလက်ရှိမှာဒေသအသင်းမှာပွဲထွက်တာနေလေသူကိုယ်တိုင်ကလည်းဆိုင်ရတဲ့သိရှိတယ်ဒါကြောင့်ကျွန်တော်ပြောနိုင်တယ်သူကတော့ခရီးအပြစ်ပေးရတယ်အဲ့တော့ကျွန်တော်သူ့ကူစားသွန်းနိုင်တော့သူကတော့အာနာပိန်းထားတဲ့အချိန်မှာဒီလိုမျိုးအချိန်ဒီမှာနိုင်ငံကူစားပြုကစားမယ်နိုင်ငံပွဲအထုံးလုံးကိုပေါင်းနေတာချင်းမပြုပါဘူးလို့ခရီးပြောတာရှိပါတယ်ဆိုဒီလောက်ပေါ့မယ်ဒီလိုပြောရင်ကစားသမားအများစုလည်းရှိပါတယ်ဗျအ
ရေးတော့အဖြစ်ဘယ်လောက်လောက်ရှိလဲတသိန်းလုံးလား
တသိန်းလုံးတော့မဟုတ်တာတသိန်းတော့တချို့ရကြတော့မှနိုင်ငံဆက်ကစားနေတဲ့ player တွေကြတော့သူရဲ့စာချုပ်တွေဒါနိုင်ငံရေးဝင်ဥပပေါင်းလို့မရတဲ့ပြည်ရည်လည်းရှိတယ်။ဒါအကျင်းအများစုကတော့အောင်ကစားခြင်းမပြုလို့တော့ပြီးပြတာတော့ရှိပါတယ်ကြ
။ကိုတရားစီသူကပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့လား
။ဟုတ်ကဲ့ကျွန်တော်မဲပေးခဲ့ပါတယ်ကျွန်တော် MLB ကိုမဲပေးခဲ့ပါတယ်ကြ
။အခုလိုမျိုးကိုပေးလိုက်တဲ့မဲတစ်ခုအခုလိုမျိုးလစ်လူရှုခံလိုက်ရတာပယ်ဖြတ်ခံလိုက်ရတဲ့အနေအထားပေါ်မှာရောဘယ်လိုမြင်မိလဲ
။ဟုတ်ကျွန်တော်ကဘလုံးသမားနေတဲ့ဘလုံးလိုပဲပြောချင်တာလေ။ကျွန်တော်တို့တအားပြီးတော့ရှင်းပြမယ်ကိုအပင်မှာကိုယုံကြည်ချက်အပြည့်နဲ့ကျွန်တော်ပြလိုက်ကြမယ်တဲ့ကံဝဲစပြီးကံဝဲအဆုံးဖြတ်အချိန်ရောက်သွားပြီစတဲ့ဒီမှာကျွန်တော်မဲရီပြီးရပြီးကံဝဲဆုံးဖြတ်ချိန်ရောက်ပြီမဲရီရေးတွက်ပြီဒါပွဲပြီးကံဒီမှာပွဲပြီးအချိန်မှာမဲရီအတွက်ကလည်းသုံးနိုင်တယ်ဒါပေမဲ့နိုင်ပြီးသွားမှဟိုအားလားချင်းဆက်ဆက်ဗျာဒီပွဲကြီးကမှားနေပါတယ်ဒီပွဲကြီးကအမှန်ပါဘူးဆိုပြီးတော့တော့လက်မခံနိုင်တဲ့အရာမျိုးတွေနဲ့လှုပ်ဆောင်သွားတဲ့အားမျိုးကတော့ကျွန်တော်မှမဟုတ်ပါဘူးဘယ်ပြည်သူလူထုကလက်မခံဘူးဗျာ
အခုဆိုရင်ဒီဟာနဲ့ပတ်သက်ပြီးတော့လည်းဒီနိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်လာတယ်အဲလူတွေတော်တော်များများလည်းပါဝင်ကြတယ်အဲဒီထဲမှာလူငယ်တွေတော်တော်များများပါဝင်နေတာကိုတွေ့ရပါတယ်ဒီပေါ်မှာရောဘယ်လိုမြင်မိလဲ
ကျွန်တော်အသက်34နှစ်ရှိပြီကျွန်တော်ဒီကြည်သူအစိုးရအုပ်ချုပ်တာကိုကျွန်တော်10နှစ်လောက်လက်ခံပြီးတော့ဒါကိုပြေကြောင်းရတယ်အဲ့မတိုင်ခင်ရလဲစစ်တပ်အုပ်ချုပ်တာတွေနဲ့ကြီးပြင်းလာတဲ့သူကြောက်ဗျာဒီအချိန်မှာဘာကွာလဲဆိုတာအများကြီးကိုကျွန်တော်ပြီးဝင်ရခဲ့တယ်မိသားဝင်ရခဲ့တယ်ရေးတွေးဝင်ရခဲ့တယ်ကျွန်တော်ကိုယ်တိုင်အနေနဲ့ပြောမလို့ကျွန်တော်အာနာမသိနေအချိန်မှာကျွန်တော်အမှန်လေးအများကြီးခါရတယ်တော့ကျွန်တော်ဘာကြီးဖြစ်ချင်တယ်ဘာကြီးလုပ်ချင်တယ်ဆိုတာလုပ်လို့ရနေပြီအဲ့ဒီမှာညင်နေရရအပေါ်လုပ်မယ်လို့လုပ်တဲ့ဟာကြီးကအခုချိန်မှာတော့အပြောင်းပြန်ဟာလို့လုပ်ရမယ်တော့မသိတော့ဗျာကျွန်တော်ကဟိုမနက်ဖြန်မှာကျွန်တော်တို့ဟုတ်တော့ဆန္ဒပြမှာလားကျွန်တော်တို့ဘာလုပ်မှာဒီလောက်ပဲပလန်အားလွဲပြီးကျွန်တော်တို့ကနောက်ကိုယ့်ရဲ့ပြောင်းမဲ့ချက်ကိုပန်းနိုင်အရှိလို့ငင်းဝင်မရှိတော့ဘူးကြာအဲ့လိုမျိုးဖြစ်နေတယ်အဲ့လိုပဲကျွန်တော်တို့ပဲတော့လူငယ်တွေလူငယ်တွေတော့ငယ်တဲ့လူငယ်တွေဆိုကိုယ့်အောင်ဆိုးသေးရဗျာသူတို့ဘဝမှာသူတို့ဖြစ်တဲ့ United တွေရှိတယ်လောက်တော့မယ်အရာရှိတယ်ဒီအတွက်လည်းဒါသူတို့မှာခပ်ပြီးဝင်လာခံစားမယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ပဲလူငယ်တွေလူလက်တိုင်းတွေအကုန်လုံးပြည်သူတွေအားလုံးက
အောင်ကြရပါတယ် CDM လို့ရှောင်းမှုကအခုဆိုရင်တော်တော်လေးလေးအချိန်ဟုန်နဲ့လုံနေကြတာပေါ့နော်လုံတဲ့သူတွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအကြောင်းမျိုးမျိုးကြောင့်မလုံနိုင်သေးတဲ့သူတွေမလုံသေးတဲ့လူတွေရှိတယ်ဆိုတော့ဒီလုံရှောင်းမှုမှာဟိုမပါဝင်သေးတဲ့သူတွေကိုရောဘယ်လိုမျိုးသတင်းစကားပေးခြင်းပါလဲ
ဒီကမပါဝင်သေးတာတော့ကျွန်တော်မမြင်နိုင်တဲ့သူရဲ့ပြည်သူသူရဲ့မိသားစုအခက်အခဲရှိမယ်ဒါမှမဟုတ်သူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံပေါ့နော်အခုလုံးမကူစားမယ်ဆိုရဲအတွေးမျိုးတွေကြောင့်ပေါင်းပါဝင်လာတာဒီမျိုးအချက်တွေတော့သူကအကြောင်းပြအကျိုးတင်တွေတော့ရှိမှာပါဒါပေမဲ့ရှင်းပြီးစဉ်းစားပြကြည့်ပါဟိုလူသားဆန်သွားပေါ့နော်ဘာကြီးကွာခြားနေလဲဘယ်လိုဖြစ်နေလဲဆိုတာကိုရှင်းပြီးတော့စဉ်းစားပြပါစဉ်းစားပြပြီးရရင်လည်းမှာပဲဒီသူတွေအားလုံးရဲ့ဆန္ဒဖြစ်တဲ့စစ်အာဏာရှင်ကြဆုံးဖို့ချုပ်ချဖို့အတွက်အရေးကြီးဆုံးလှုပ်ဆောင်မှာဖြစ်တဲ့စီရီယံကိုပါဝင်ပေးကြပါလို့ပြည်သူတယောက်အနေနဲ့လည်းတိုးစော်ပါတယ်ပါဝင်ဖို့လည်းဖိတ်ခေါ်ပါတယ
်စီရီယံမှာပါဝင်နေတဲ့သူတွေကိုသူတို့ကအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေအတင်းကျပ်အလုပ်ပြန်ဆင်းခိုင်းတာတွေရှိတယ်တချို့ဆိုရင်ဖမ်းဝရမ်းထုတ်ထားတာတွေလည်းရှိသလိုဒီဖမ်းဆီးခံလိုက်ရတဲ့သူတွေလည်းရှိတယ်ကိုတရားစီသူအနေနဲ့ရောဒီပေါ်မှာတစုံတရာစိုးရိမ်မှုရှိလား
ညပမအစီအစဉ်တော့ဒီလိုမျိုးတုံ့ပြန်မှုမှာပါဝင်တယ်ဖမ်းခံရတဲ့လူတွေတွေ့ရဖမ်းခံရမှာတိတိကျကျနဲ့စီရီယံလုံးလာတဲ့
ဟိုကျွန်တော်တို့ရဲ့သူရဲကောင်းတွေအများကြီးပါတယ်ဒီတယောက်ချင်းပြီးကျွန်တော်တို့ပြည်သူတယောက်နေနဲ့ကြိုးကြရင်တော့အရန်ကိုလေးလာပါတယ်အဲ့ဒါပထမအဖြစ်နဲ့ပြတ်တယ်ဒုတိယအဖြစ်နဲ့ကတော့ကျွန်တော်ကိုယ်တိုင်ကခဏပြောလို့ပဲဟိုပြည်သူအစိုးရအုပ်ချုပ်တဲ့ဆယ်နှစ်ကျော်ကျွန်တော်မြင်တယ်ဒီကမတိုင်ခင်မှာအုပ်ချုပ်ခဲ့တဲ့ကျန်ရရအောင်လေကျွန်တော်မြင်ခဲ့တယ်။ဘာတွေပွာချွားွားနေဆိုတာလေကျွန်တော်ပြင်တယ်။ပြီးတော့ဟိုအထူးအလွယ်ကူဆုံးပြောပြချင်တာဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့ဆယ်နှစ်မှာကျွန်တော်ပန်တယ်ကျွန်တော်ထင်တဲ့အရာတွေကျွန်တော်ဝန်ကြီးချုပ်မကောက်ဘူးဘူးမလို့ကျွန်တော်အကျိုးပေးအကြောင်းတွေပေါ့နော်။ဒါတွေအားလုံးပြောင်းဝင်ရှိတယ်။ကျွန်တော်ကိုယ်ပိုင်လွတ်လပ်ခွင့်ရှိတယ်။ကျွန်တော်ကိုယ်ပိုင်ပြောဆိုခွင့်ရှိတယ်။ဒါပေမဲ့ဒီအချိန်လေးအားလုံးကဒီဟိုအရင်တော့လိုပဲပြန်ဖြစ်သွားမယ်။ကြောက်ခဲ့လို့ပြောရမယ်အချိန်မျိုးကျန်ရောက်သွားတဲ့ပုံစံမျိုးမြင်ရရည်ရည်ရည်မမြင်ခဲ့ရဘူးဆိုတော့ကျွန်တော်ဒီအချိန်မှာဒီအရေးဘိုးတော်ကမယ်ဆန္ဒပြရတဲ့ပုံမှာပေါ့ဒီလိုမျိုးတုံ့ချမှုပါတဲ့ပုံမှာမဟုတ်ဘူးဒါပေမဲ့ဒီနှစ်ခုပဲပြနေတာကိုဖြစ်ဖြစ်ချာချာမြင်လိုက်ရတယ်သိခွင့်ရတယ်ဒီအတွက်ကျွန်တော်ကစီရီယံမှာတုံ့ချမှုမှာပါဝင်တယ်အဲ့ဒီအတွက်ကြောင့်ဖြစ်လာတဲ့အရာတွေအားလုံးလည်းကျွန်တော်မကြောက်ဘူးအပေါင်းလုံးကိုရဲဝဲလူဆိုင်တော့မှဖြစ်ပါတယ်ဆို
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကလည်းအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချင်းနဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook စာမျက်နှာတို့ကနေလည်းဖိုင်ယူကြည့်ရှုနိုင်ကြပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြကြသိန်းကပြောပြပေးပါဦ
းမြန်မာနိုင်ငံတက္ကနာကိုဖြည့်ရှင်းနိုင်ဖို့အတွက်အင်ဒိုနီးရှားအနေနဲ့မြန်မာစစ်တပ်နဲ့ရောအရသာအစိုးရနဲ့ပါအပြင်းထန်ဆွေးနွေးပြောဆိုနေတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကပြောပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးမြန်မာစစ်အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့နိုင်ငံသားရေးဝန်ကြီးတို့နဲ့ဘန်ကောက်မြို့မှာဆွေးနွေးပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကအဲ့လိုပြောသွားတာပါအခြေအနေတွေကိုထိန်းသိမ်းသိမ်းဂိုင်တွေ့ကြဖို့အကြမ်းဖက်ဖို့နဲ့သွေးမြေကျထိခိုက်မှုတွေကိုရှောင်ရှားဖို့အပြင်မြန်မာလူထုစံနှုန်းကိုလေးစားလိုက်နာဖို့လည်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့မြန်မာအရသာအစိုးရနဲ့ဆက်သွယ်ပြောဆိုနေတဲ့ဆိုပေမဲ့ဘယ်အဆင့်ဘယ်ပုဂ္ဂိုလ်နဲ့ဆွေးနွေးပြောဆိုနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီရေးပြန်ပြီးရုပ်ရော့ကျဆင်းသွားတဲ့အပေါ်ကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်နိုင်ငံတစ်ခုအဖြစ်ပြန်ပါဝင်ဖို့အရွေးချယ်ခံမယ့်အကြောင်းဒီကနေ့ပြောကြားချိန်တွင်ဝန်ကြီးဘလင်ကန်ကမြန်မာအရေးကိုပါထည့်ပြောသွားတာပါမြန်မာနိုင်ငံမှာဒီလအစောပိုင်းစစ်တပ်ကအာဏာသိမ်းခဲ့တာနဲ့အမျှအစိုးရပူပန်စရာရောပါမသွားဘဲနှစ်သစ်ကိုစတင်ခဲ့ရပါတယ်လို့ပြင်သစ်နိုင်ငံသားဝန်ကြီးကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေစေလူ့ခွင့်ရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးရဲ့အစ်စ်မြင့်တာဝန်ရှိသူများဒီကနေ့ဆွေးနွေးပွဲတွင်ပြင်သစ်နိုင်ငံသားဝန်ကြီးကအဲ့လိုပြောသွားတာပါစီအိုချိုရေးကောင်စီကခံထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်အုံတွေရှေ့မှာစူဝေးဆန္ဒပြကြပါတယ်။ဒါပြင်တိုင်းဒေသလူမျိုးပေါင်းစုံလည်းဒီကနေ့ထပ်ပြီးစူဝေးဆန္ဒပြပါတယ်။နေပြည်တော်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်နိုင်ငံတော်နေရာအနှံ့အပြားမှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့စီအိုချိုရေးကောင်စီကအင်အားသုံးနှိမ့်နှင်းဖြိုခွဲတယ်ဆိုတဲ့သတင်းတွေတော့မရပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးမှုတွေဇက်တိုက်လို့ရှိနေတဲ့အတွက်နိုင်ငံရေးအကျဉ်းသားအခြေအတွက်ပိုများလာမှာကိုလူခွေရေးအဖွဲ့တွေနဲ့ကြွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။အင်ကာနေအထိဆိုရင်တန်ဃာတော်တွေ၊စာရေးဆရာတွေ၊တက်ကြွလှောက်ရှားသူတွေ၊နိုင်ငံရေးသမားတွေအပါအဝင်ဖမ်းဆီးခံထားရသူပေါင်း900ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကပြောပါတယ်။အဖမ်းခံထားရသူတွေအနေနဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရသလိုသူတို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာကိုလည်းမသိရပါဘူးခင်ဗျာ။မြောက်ဝတီဘဏ်အနေနဲ့နေစဉ်ငွေထုတ်ယူနိုင်မှုပမာဏအပေါ်ကန့်သတ်ချက်တွေထုတ်ပြန်ပြီးမြန်မာနိုင်ငံမှာငွေကြေးပြတ်တောက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီပွဲတရနေ့ကအရသာဆူရောက်ကိုတံပရောကဖေရှားအာနာသိမ်းပြီးတဲ့နောက်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေပေါ်သပိတ်မှောက်ဖို့ဖိအားတွေလည်းတိုးလာနေတာပါဆီယာနာသိမ်းမှုဆန့်ကျင်တဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေမှာဗန်ဝန်ထမ်းတွေအပါအဝင်ဆူရောက်ဝန်ထမ်းအများပြပါဝင်နေပြီး CDM လို့ခေါ်တဲ့ဝန်ထမ်းတွေအလုံးမစင်ဆန္ဒပြတာကြောင့်ဗန်လုပ်ငန်းကဏ္ဍမှာအကြီးအကျယ်အခက်ကြုံနေရပါတယ်မလေးရှားနိုင်ငံမှာထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသား1000ကျော်ကိုနေရပြန်မပို့ဖို့မလေးရှားတရားရုံးချုပ်ကဆုံးဖြတ်ချက်ချခဲ့တာကိုဆန့်ကျင်ပြီးမြန်မာနိုင်ငံကိုဘာကြောင့်ပြန်ပို့ခဲ့တယ်ဆိုတာဖြေရှင်းချက်ပေးဖို့မလေးရှားခြေဆိုင် Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကမလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
တည်တင်းအချင်းချက်ကိုကိုကြောကြောသိန်းကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးအသံဖန်အင်ဂျင်နာကတော့ Cornelius Tina ဖြစ်ပါတယ် VOA American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.33 လိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးချမ်းမွှေးလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်ကျမနှံလောပါ
This program has come to you from the Voice of America, Washington.